Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်းပါခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဒီဇင်ဘာ13ရက်ပိုရုညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ Serenity Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ line meter 1925 32ပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဟာမတ်စ်သွေးကြောအဖွဲ့တွေကဖမ်းဆီးထားတဲ့ဒဇာဂန်နှစ်ဦးရဲ့ရုပ်အလောင်းကိုတိုက်ပွဲတွေတွင်မှာတွေ့ခဲ့ရတယ်လို့အစ္စရေးတပ်ဖွဲ့ကပြောပါတယ်မြောက်ပိုင်းညီနောင်မဟာမိတ်တွေကတော့စစ်ကောင်စီကိုချိန်မုံဖို့ဆက်လက်တိုက်ပွဲဝင်သွားမယ်လို့ကြေညာထားပါတယ်ထိုင်းမြန်မာနယ်စပ်အနီးစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းဆီးရမိခဲ့ပါတယ်ဆိုတော့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေအပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်စကိုင်းတိုင်းကမော်လူးမြို့ရဲစခန်းကာကွယ်ရေးတပ်တွေသိမ်းပိုက်ခဲ့တာကိုဒေသခံက
မော်လူးရှင်နေခုကရဲစခန်းပဲသိမ်းတာမော်လူးမြို့တော့အရင်ကတည်းကကိုယ့်ဘက်ကသိမ်းနိုင်တဲ့အနေအထားရှိနေခုကဒီမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မှုတော့သိခေါ်တဲ့ခါမှုလက်မခံတဲ့အတွက်ဒီဝင်ရောက်သိမ်းရတာပေါ့
နောက်ပဲခူးတိုင်းပဲဖြူးမြို့မှာလည်းညောင်မေတာရဲစခန်းကို PDF ပြည်သူ့ကာကွယ်ရေးတပ်တွေဝင်တိုက်ခဲ့ပြန်ပါတယ်။နောက်ရခိုင်မြောက်ပိုင်းမြို့နယ်6ခုမှာတော့စစ်ကောင်စီကလက်နက်ကြီးပစ်ခတ်မှုတွေတိုးလာပါတယ်။အခုလိုသတင်းလွှာတွေအပြီးမှာတော့ဗိုလ်ထူးညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံသာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးခန်းနောက်လူငယ်မျိုးဆက်သစ်တွေအတွက်ဂျန်စီနောက်အားကစားကဏ္ဍတွေကိုစက်တိုက်နှဆိုင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လေးနဲ့ကျွန်တော်ပဲပြောပြပေးပါမယ်ခင်ဗျာ။
ဂါဇာမြောက်ပိုင်းဟာမတ်စ်သွေးကြောအဖွဲ့ကိုချိန်မုံတဲ့စစ်စင်ရေးအတွင်းတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့မှကြေညာထားပါတယ်။ဒါအပြင်ဂါဇာမှာရှိတဲ့ပြစ်မှတ်250ကျော်ကိုလည်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အောက်တိုဘာလတုန်းကဟာမတ်စ်တွေရဲ့တိုက်ခိုက်မှုမှာဒဇာဂန်ဖြစ်ဖမ်းဆီးခေါ်ဆောင်ခံရသူတွေတဲကနှစ်ဦးရဲ့ရုပ်အလောင်းကိုဂါဇာမှာလုပ်တဲ့စစ်စင်ရေးတွေအတွင်းမှာအစ္စရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါသေးတယ်။ဂါဇာကမ်းမြောင်ကလူစီကားရအရက်အောက်မှာရှိတဲ့မြေအောက်လှိုင်ကောင်းတွေမှာဒဇာဂန်တွေကိုဖမ်းဆီးထားတာဖြစ်တယ်လို့အစ္စရေးကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူတဦးကပြောပါရယ်ဒီဒဇာဂန်ကယ်ဆယ်ရေးလုပ်ငန်းတွေဟာရှုပ်ထွေးနေပေမဲ့ဒဇာဂန်အားလုံးကိုလွတ်မြောက်ရေးအစီအစဉ်ကတော့အဟန့်အတားဖြစ်စီမှာမဟုတ်ဘူးလို့လည်းပြောထားပါရယ်တကြော့ပြန်တိုက်ပွဲတွေဆက်လက်ဖြစ်နေချိန်မှာဂါဇာကမ်းမြောက်ဒေသမှာရှိတဲ့ပါလက်စတိုင်းအရဲသားတွေပေါ်တက်ရောက်လာနိုင်တာတွေနဲ့ပတ်သက်ပြီးတော့သတိပေးချက်တွေလည်းဆက်တိုက်ထွက်ပေါ်နေပါရယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲဖီလီပိုဂရန်နီကတော့အရဲသားတိုက်ဆုံမှုနဲ့ထိခိုက်ခံစားရမှုတွေပိုးများလာပြီးတော့ဒေတာရင်းကိုချင်းချောက်နေတဲ့နောက်ထပ်နေရာရွှေ့ပြောင်းမှုတွေကိုလည်းဝန်းနေစရာကောင်းလောက်အောင်တွေ့နေရပါတယ်လို့ဒီနေ့ပဲပြောပါတယ်။ပုံဟန်မင်းကြီး Francis ကလည်းဂါဇာကမ်းမြောက်ဒေတာမှာအပြစ်ခက်တွေရက်စဲပြီးတော့လူသားချင်းစာနာမှုအကူအညီတွေပေးနိုင်မှုအတွက်တောင်းဆိုထားပါတယ်။ American ပြည်ထောင်စုအနေနဲ့ကလည်း Hamas ကိုထိုးစစ်ဆင်တိုက်ခိုက်နေတဲ့ Israel ကိုထောက်ခံအားပေးနေပေမဲ့လည်းအရက်သားတိုက်ဆုံမှုများလာတဲ့အပေါ်ပုံမှုစိုးရင်လာတဲ့အတွက် Israel ဝန်ကြီးချုပ် Benjamin Netanyahu ကိုသမ္မတ Biden ကသတိပေးပြောဆိုထားပါတယ်ရှင
်အမေရိကန်နဲ့ယူကရိန်းသမ္မတတို့ဝါရှင်တန် DC မှာတွေ့ဆုံကြပြီးယူကရိန်းကိုဆက်ကူညီဖို့ပူးတွဲပြောလိုက်ကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီတို့အင်ဂျီတော်မှာတွေ့ဆုံကြပြီးယူကရိန်းအတွက်အကူအညီပေးရေးအခုလိုပူးတွဲပန်ကြားလိုက်ကြတာပါနှစ်နှစ်နေပါရုရှားကြီးကြော်မှုကိုခုခံနေတဲ့ယူကရိန်းအတွက်နောက်ထပ်အကူအညီဖြစ်ဒေါ်လာ68ဘီလီယံအစိုးပြုချက်ကိုအမေရိကန်ကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့လဲသမ္မတဘိုင်ဒန်ကတိုက်တွန်းခဲ့ပါတယ်အခုလိုပြောခဲ့ပြတာ
Today Ukraine's freedom is on the line but if we don't stop Putin it'll endanger the freedom of everyone almost everywhere
ဒီနေ့ Ukraine လွတ်မြောက်ရေးဟာအရေးကြီးတဲ့အခြေအနေကိုရောက်နေပါတယ် Putin ကိုမတားဆီးနိုင်ခဲ့ရင်နေရာတိုင်းမှာရှိနေတဲ့လူတိုင်းအတွက်လွတ်မြောက်ရေးဟာလည်းအန္တရာယ်ရှိလာပါလိမ့်မယ်လို့သမ္မတဘိုင်ဒန်ကမနေ့တုန်းက Ukraine သမ္မတနဲ့တွေ့ဆုံရမှာပြောခဲ့တာပါယူကရိန်းကိုအမေရိကန်ပြည်သူတွေနဲ့အတူပါတီကြီးနှစ်ခုလုံးကကိုယ်စားလှယ်အများစုထောက်ခံအားပေးနေကြောင်းလဲသမ္မတဘိုင်ဒန်ကဆက်ပြောခဲ့ပါတယ်။ယူကရိန်းသမ္မတဇလန်စကီကလည်းခရစ်စမတ်အခါသမယနီးကပ်လာချိန်မှာယူကရိန်းပြည်သူတွေရဲ့အကြီးမားဆုံးဆန္ဒဟာစစ်ပွဲအဆုံးသတ်ဖို့ဖြစ်တယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမာပူတင်ကလွဲလို့စစ်ကိုလူလာတဲ့သူမရှိဘူးလဲသူကထည့်ပြောခဲ့ပါသေးတယ်။တကယ်တော့ယူကရိန်းနဲ့အစ္စရေးအတွက် စီးရေးအကူအညီတွေပါဝင်တဲ့အမေရိကန်ဆိုရရဲ့ဒေါ်လာဘီလျံ130အသုံးစီအစိုးပြုချက်ကိုအတည်ပြုပေးရေးတိုက်တွန်းဖို့လဲယူကရိန်းသမ္မတကမနေ့ကလွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်ခင်ဗျာ
ယူကရိန်းရဲ့မြို့တော်ကိုရုရှားကဒုံးကျည်တွေနဲ့ဒီကနေ့မှပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့အတွက်လူ45ဦးထက်မနည်းဒဏ်ရာရခဲ့ပါတယ်။ရုရှားကျူးကျော်မှုကိုတိုက်ဖျက်ရေးအတွက်အမေရိကန်ဘက်ကပေးမဲ့ဒေါ်လာ61ဘီလီယံကိုအတည်ပြုပေးနိုင်မှုအတွက်အမေရိကန်အရာရှိတွေကိုယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတိုက်တွန်းပြောဆိုနေချိန်မှာပဲအခုလိုရုရှားရဲ့တိုက်ခိုက်မှုကဖြစ်ပေါ်ခဲ့တာပါ။ရုရှားနိုင်ငံကပြစ်လွှတ်လိုက်တဲ့ပယ်ထိန်ဒုံးကျည်10စင်းလုံးကိုနိုင်ငံရဲ့လေကြောင်းရန်ကာကွယ်ရေးအဖွဲ့ကပစ်ချခဲ့တယ်လို့ယူကရိန်းနေတပ်ကတော့ပြောပါတယ်။ချာခံခဲ့ရတဲ့ဒုံးကျည်တွေရဲ့အပြည့်အစည်တွေပြုတ်ကျခဲ့တဲ့အတွက်ခလေးစေုံနဲ့မြို့ရဲ့ရေပေးဝေးစနစ်ပျက်စီးခဲ့တယ်လို့ Keith မြို့တော်ဝင် Vitaly Krishiko ကပြောပါတယ် Keith မြို့အုပ်ချုပ်ရေးအကြီးအကဲကလည်းအပြည့်အစည်တွေကြောင့်နေအများပြားကိုထိမှန်ခဲ့တယ်လို့ပြောထားပါသေးတယ်ရုရှားဟာစောင်းရာသီအတွင်းလူနေရပ်ကွက်တွေမူလာရင်းကြောင်းတွေနဲ့စွမ်းအင်ဆိုင်ရာအဆောက်အုံတွေကိုထိခိုက်ပျက်စီးအောင်လုပ်နေတယ်ဆိုတာသက်သေပဲလို့သမ္မတဇယ်လန်စကီကလူမှုကွန်ရက်မှာဒီကနေ့ရေးသားထားပါတယ်အဲ့ဒီအတွက်လက်တုံ့ပြန်မှုတွေရှိလာမှအသေးအချာပဲလို့လေသူကပြောပါတယ်ယူကရိန်းရဲ့လေကြောင်းရန်ကာကွယ်စနစ်တိုးမြှင့်လှုပ်ဆောင်မှုအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သဘောတူညီမှုရှိခဲ့တယ်လို့လည်းသမ္မတဇယ်လန်စကီကပြောထားပါသေးတယ်ယူကရိန်းလေကြောင်းရန်ကာကွယ်ရေးအတွက်ဒုံးကျည်တွေနဲ့တခြားလိုအပ်တဲ့အစိတ်အပိုင်းတွေအပါအဝင်အမေရိကန်အစိုးရကဒေါ်လာတန်း200အထိစည်ရေးအကူအညီတွေပေးမယ်လို့အင်ကာနီကကြေညာထားပါတယ်ရှင
်ကုလသမဂ္ဂရဲ့ရာသီဥတုညီလာခံမှာနိုင်ငံ20ခန့်ကရုပ်ကျွင်းလောင်စာသုံးတာရှော့ချဖို့အားလုံးဝိုင်းသဘောတူလိုက်ကြပါတယ်ကဘာတဝမ်းရုပ်ကျွင်းလောင်စာအသုံးပြုမှုကိုရှော့ချနိုင်အောင်ပြောင်းလဲလှုပ်ဆောင်မှုအရက်ဆော်ဘွားများပြည်ထောင်စု UAE နိုင်ငံမှာကျင်းပတဲ့ကုလသမဂ္ဂရာသီဥတုဖောက်ပြန်ပြောင်းလဲမှုတိုက်ဖြတ်ရေးညီလာခံတက်ရောက်ခဲ့တဲ့နိုင်ငံပေါင်း200နီးပါးကကိုယ်စားလှယ်တွေကအခုလိုသဘောတူလိုက်ကြတာပါကဘာကြီးပူနွေးလာတဲ့အဓိကဖန်လွင်ဓာတ်ငွေထုတ်လွှင့်မှုတွေကိုရှော့ချရင်းတရင်းနှစ်ပတ်ကြာစစ်ဆက်ညှိနှိုင်းခဲ့ပြီးတဲ့နောက်နိုင်ငံတွေကြားအခုလိုကြီးကြီးမားမားသဘောတူညီမှုရလိုက်ကြတာပါနိုင်ငံတရာကျော်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုကိုတဖြည်းဖြည်းအဆုံးသတ်ဖို့အထိပြင်းထန်တဲ့အသုံးနှုန်းတွေနဲ့ရေးသားဖို့တိုက်တွန်းခဲ့ကြပါတယ်။စွမ်းအင်ကဏ္ဍမှာရုပ်ကျွင်းလောင်စာအသုံးပြုမှုကိုပြောင်းလဲဖို့တောင်းဆိုပြီးစနစ်တကျနဲ့နှက်မြတ်တက်လှုပ်ဆောင်ဖို့အရေးကြီးတဲ့ဆယ်စုနှစ်အတွင်းမှာပို့ပြီးအချိန်မြင့်လှုပ်ဆောင်ဖို့ဆိုတာတွေကိုအပြည့်အစုံသဘောတူညီချက်မှာထည့်သွင်းထားကြပါတယ်။တစ်ချိန်တည်းမှာပြည်ဖြိုးမြဲစွမ်းအင်တွေ2050ခုနှစ်မှာသုံးစပို့ပြီးထုတ်လုပ်နိုင်ဖို့နဲ့ကာဗွန်ဓာတ်ငွေ့သန့်စင်တဲ့ဤပညာနဲ့သိမ်းဆည်းတဲ့ဤပညာတွေတိုးမြင့်လှုပ်ဆောင်မှုဆိုတာတွေကိုလည်းသဘောတူညီချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတရက်စ်ကတော့ရုပ်ကျွင်းလောင်စာအသုံးပြုမှုဟာကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေတဖြည်းဖြည်းပျောက်ကွယ်သွားမှာဖြစ်တဲ့အကြောင်းနဲ့သိပြီးနောက်မကျဘူးလို့မျှော်လင့်တဲ့အကြောင်းအရင်က Twitter လူမှုကွန်ရက်မှာပြောခဲ့ပါသေးတယ်ခင်ဗျာ။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်15653ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလမ်းမီတာ190ကီလိုဟတ်ဇ်15905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဉာဗီဒီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်စစ်အာဏာရှင်စနစ်အဆုံးသတ်ရေးအတွက်စစ်ကောင်စီရဲ့တပ်စခန်းတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ရှမ်းမြောက်ညီနောင်မဟာမိတ်အဖွဲ့ကဒီဇင်ဘာ12ရက်မနေ့ကတယ်လီဂရမ်လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်လို့ငြင်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာအပြူသဘောဆောင်တဲ့ရလဒ်တွေရရှိခဲ့တယ်လို့ငြင်းချမ်းရေးအတွက်အဆုံးထိစောင့်ရွက်ပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက2ရက်ဇက်တိုက်ထုတ်ဖော်ပြောဆိုအပြီးမှာအခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်ထွက်လာတာလည်းဖြစ်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကတော့လက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်မြန်မာပြည်သူလူထုအနေနဲ့စိုးရိမ်ပူပန်မှုမရှိစေခြင်းကြောင့်မြန်မာပြည်သူလူထုမျှော်လင့်တောင်းတနေတဲ့နိုင်ငံရေးရည်မှန်းချက်တွေကိုဘရော့မှလစ်လျူရှုသွားမှာမဟုတ်တဲ့အပြင်နောက်ပြန်လှည့်သွားမှာမဟုတ်ဘူးလို့ကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံရဲ့အကူအညီနဲ့အမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီနဲ့ MNDAA, TNLA, AA အဖွဲ့တွေကတာဝန်ရှိသူတွေဟာနိုင်ငံရေးအဖြစ်ရှင်းဖို့တွေ့ဆုံဆွေး ွင်းနေခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတနင်္လာနေ့ကပြောဆိုထားပါတယ်။ဘယ်အချိန်မှာလုပ်ခဲ့တယ်ဆိုတာကိုတော့အသေးစိတ်ပြောမထားပါဘူး။ဒါပေမဲ့အခုဆွေးနွေးပွဲပေါ်မူတည်ပြီးဒီလကုန်မှာဆက်ဆွေးနွေးသွားမယ်လို့တော့ပြောထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဟာတရုတ်နိုင်ငံကုမင်းမြို့မှာယူနန်ပြည်နယ်ပါတီကော်မတီလက်ထောက်အတွင်းမှုနဲ့တွေ့ဆုံခဲ့ပြီးနေဆက်ဒေသတစ်လျှောက်ငင်းချင်းရေးနဲ့တည်ငြိမ်ရေးအရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်။
စစ်ပွဲတွေဖြစ်နေတဲ့မြန်မာအတွက်လူသားချင်းစာနာမှုအကူအညီဒေါ်လာ50ခွဲကျော်ပေးဖို့တည်ထောင်ကသဘောတူလိုက်ပါတယ်။လက်နက်ကိုင်ပဋိပက္ခတွေနဲ့နိုင်ငံရေးအချက်အလက်တွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာစာနာမှုအကူအညီဖြစ်ပြီးတည်ထောင်နိုင်ငံကစတာလင်ပေါင်4တန်းခွဲအမေရိကန်ဒေါ်လာနဲ့ဆို 5.6 တန်းကျော်သုံးစွဲမဲ့အကြောင်းကြေညာလိုက်တာပါ။မကြာသေးခင်လတွေတဲကစတိုက်ပွဲတွေပြင်းထန်လာခဲ့တဲ့ရှမ်းပြည်မြောက်ပိုင်းနောက်မြန်မာနိုင်ငံအရှိတောင်ပိုင်းနဲ့ရခိုင်ပြည်နယ်ကစာနာမှုအကူအညီလိုအပ်ချက်တွေအတွက်ဒေသခံမိဘအဖွဲ့အစည်းတွေကတဆင့်သုံးဆွဲသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်။အောက်တိုဘာလနှောင်းပိုင်းကစလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကစစ်ကောင်စီဘော်စစ်စင်ရေးတွေစတင်ခဲ့ရတာကမြန်မာနိုင်ငံနေရာအတော်များများမှာတိုက်ပွဲတွေတကြော့ပြင်းထန်လာခဲ့ပြီးနောက်ထပ်နေရဲ့စွန့်ခွာရသူ 58,000 ရှိလာတယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ကခန့်မှန်းထားပါတယ်ခင်ဗျာ။
ထိုင်းမြန်မာနယ်စပ်နီးကချနာပူရီပြည်နယ်အနောက်ဘက်ခြမ်းမှာစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းမိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်။မနေ့ကစစ်ဆေးရေးဂိတ်မှာရပ်ထားတဲ့6ဘိန်းထရက်ကားတစ်စီးပေါ်မှာအိတ်တွေထဲမှာဟွက်ပြီးတည်ဆောင်လာတဲ့ဆေးပြားတန်း50ခန်းကိုတာဝန်ရှိသူတွေကတွေ့ရှိခဲ့တာပါ။ဒီကုန်တင်ကားပေါ်မှာလိုက်ပါလာတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကိုလည်းဖမ်းဆီးထားပါရယ်။မြန်မာနိုင်ငံရဲ့မွေးရစေဝါနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံကိုယ်စားလှယ်ဖြစ်တဲ့ Jeremy Douglas ကတော့ဒါဟာထိုင်းနိုင်ငံမှာစံချိန်တင်ဖမ်းရမိခဲ့တဲ့အမှုဖြစ်တယ်လို့ပြောထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းကနေထုတ်လုပ်နေတဲ့စိတ်ကြွဆေးပြားတွေကိုခိုးထုတ်နိုင်မှုအတွက်အာရှရာဇွတ်ဂိုင်းအဖွဲ့ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်နေရလို့လည်းဒေါက်ကလပ်ကပြောပါဗျ။ဒီဆေးပြားတွေကိုဂျပန်နဲ့နယူးဇီလန်တို့အထီးကိုပါဖြန့်ချီနေတာဖြစ်ပြီးတော့2021အာနာသိမ့်မှုဟာမြန်မာနိုင်ငံအတွင်းမငြိမ်သက်မှုတွေနဲ့တူမူရစ်ဆေးမှောက်ခိုးသမားတွေအတွက်လမ်းကြောင်းချဲ့ထွင်ပေးနေတယ်လို့ဖြစ်နေတယ်လို့လည်းသူကပြောထားပါသေးတယ်။အရှိတောင်အာရှဒေသတွေမှာဆိုရင်တော့2021အောက်တိုဘာလတုန်းကလာအိုနိုင်ငံမှာအခုထက်ပိုပြီးများပြတဲ့ပမာဏကိုဖမ်းဆီးနိုင်ခဲ့ပါတယ်။အဲ့ဒီတုန်းကတော့စိတ်ကြွဆေးပြား55တန်းကိုဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်ရှင်
။ Ranger မိန်ကလေးတချို့အရွယ်မရောက်ခင်တက်ကြီးအမျိုးသားတွေနဲ့အတင်းအိမ်တောင်ပြူတာခံရရတယ်လို့သတင်းထွက်လာပါတယ်။မြန်မာနိုင်ငံနဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခတဲ့စခန်းတွေမှာအကြမ်းဖက်မှုတွေနဲ့စာဝတ်နေရေးအခက်အခဲတွေကြောင့်ဒေသတွင်းနိုင်ငံတွေကိုထွက်ပြေးကြတဲ့ Ranger တွေတဲကအရွယ်မရောက်သေးတဲ့မိန်ကလေးတွေဟာအသက်ကြီးတဲ့မျိုးသားတွေနဲ့အတင်းအကျပ်အိမ်တော်ပြုခံကြရပြီးမကြာခဏနှိမ့်ဆက်ခံရလေရှိကြောင်းကိုယ်တိုင်ကြုံတွေ့ရသူတွေနဲ့မေးမြန်းပြီး AP သတင်းဌာနကဖော်ပြလိုက်တာပါမလေးရှားရောက်ရိုဟင်ဂျာတွေကအသက်73နှစ်အထိငယ်ရွယ်သူမင်းကလေးတရာစင်ကိုမင်းမြရမှာအိမ်တော်ဘက်ရိုဟင်ဂျာမျိုးသားတွေကအတင်းအဓမ္မပြုကျင့်တာအနိုင်ကျင့်ခံရတာရှိသလိုမိခင်ရွယ်မတိုင်ခင်မှာအတင်းအကျပ်ခလေးယူခိုင်းတာတွေလည်းရှိတယ်လို့ပြောပါတယ်အိမ်မှာအချင်းသားတွေလိုနေထိုင်ကြရပြီးအပြင်ထွက်ခွင့်ကိုလည်းကန့်သက်ခံရကြအောင်သူတို့ကပြောပါတယ်2019ခုနှစ်ရခိုင်ပြည်နယ်မှာစစ်တပ်ရဲ့နယ်မြေရှင်းလင်းတဲ့စစ်စင်ရေးအတွင်းအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့တိမ့်နဲ့ချီတဲ့ရွေးကြတွေနေရမပြောင်းနိုင်သေးပဲဖြစ်နေရကအခုလိုဆက်ဖြစ်လာတာပါခင်ဗျ FIO American တရဲ့ဒီဇင်ဘာလ17ရက်ဗိုလ်ရုံးကျသတင်းတွေကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေအလှည့်ပါပထမဆုံးကတော့စကိုင်းဘက်မော်လူရဲစခန်းကိုကာကွယ်တပ်တွေဝင်သိမ်းပိုက်ခဲ့တာပါစကိုင်းတိုင်းအင်းတော်မြို့နယ်မော်လူမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုကာကွယ်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်သိမ်းပိုက်ခဲ့ပြီးမြို့ကိုထိန်းချုပ်လိုက်တဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေပြန်လည်တိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောနေပါတယ်တိုက်ပွဲတွေစဖြစ်ခဲ့ခြင်းကစလို့မော်လူမြို့ကန်တွေလည်းဘေးလွယာတင်းရှောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုစုံဝင်းလှိုင်ပြောပြပေးပါအောင်ခင်ဗျာ
စကိုင်းတိုင်းနဲ့ကချင်ပြည်နယ်အစပ်ကတိုက်နယ်အဆင့်ရှိတဲ့မော်လူမြို့ကစစ်တပ်တပ်ဆွဲထားတဲ့ရဲစခန်းကိုဒီဇင်ဘာ23ရက်ဒီကနေ့မနက်9နာရီလောက်ကစလို့မဟာမိတ်ကာကွယ်ရေးတပ်ပေါင်းစုကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စခန်းကိုမနက်9နာရီလောက်မှာသိမ်းပိုက်ခဲ့ပြီးတိုက်ပွဲအတွင်းစစ်တပ်ဘက်ကတေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ရဲစခန်းသိမ်းပိုက်ခံခဲ့ရတဲ့နောက်မှာစစ်တပ်ဘက်ကလေကြောင်းကနေလာရောက်ပစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေနဲ့နှိစက်တဲ့ဒေသခံတဦးကအခုလိုပြောပြပါတယ်
။ဟုတ်မော်လူရှင်တွေကတော့ဒီစခန်းကတိမ့်နိုင်လာတာအကုန်လုံးလေ။အခုကရဲစခန်းပဲတိမ့်နေတယ်။မော်လူမျိုးတော့အရင်ကတည်းကကိုယ်ကစိတ်နိုင်တဲ့အနေအထားရှိနေ ခုကဒီသူတို့စစ်ကောင်စီတပ်တွေဒီမော်လူးမှာရှိတဲ့ရဲတွေစစ်သားတွေပေါ့သူတို့အလင်းဝင်မိုးတော့ဖိတ်ခေါ်တာဖိတ်ခေါ်တဲ့ခါမှာသူတို့အနေနဲ့လက်မခံဘူးလက်မခံအတွက်ဒီဝင်ရောက်တင်ရပါပေါ့အရေးဆောင်ဒီနေ့မနေ့နှစ်နာရီခွဲတော့မခွဲတဲ့နှစ်နာရီကျော်လောက်မှစပြီးတင်ပတ်ခဲ့တာပေါ့ခုနှစ်နာရီလောက်မှအပြည့်တက်တင်နိုင်ခဲ့တာပေါ့ဟုတ်လက်တလုံးကတော့နေမြရှင်းလေးလုပ်နေတော့ပေါ့လက်တလုံးကတော့ဟိုပါပေါ့အကုန်လုံးသိနိုင်နေဆိုတော့တည်တဲ့ဟာလည်းများတယ်နော်အရှင်ဖမ်းမိတဲ့ဟာလည်းရှိတယ်လက်နက်ခဲရနေလည်းအများပြားမိတယ်ပေါ့လက်တလုံးအချိန်နေအထိအာခုလက်တလုံးကတော့တို့အဲဒီစခန်းထဲမှာတော့နေမြရှင်းလေးလုပ်နေတော့အပြင်ဘက်မှာဒီအလောင်းစစ်ကောင်စီတက်တာအလောင်း၆လောင်းတော့တွေ့ရခုနှစ်နာရီကျော်လောက်မှာပဲဒီအလောင်းသိမ်းပြီးတဲ့ခါမှာဒီ jet fighter ပစ္စည်းနဲ့ပေါ့နော်လေရင်အဲဘုံနှလုံးကျဲသွားတယ်နောက်ပြီးတော့အလေးမောင်နေပတ်သက်လာနေပြသွားတယ်
တေဆုံးတန်ရရတာနဲ့ပတ်သက်လို့စစ်တပ်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုကာကွယ်ရေးတပ်ပေါင်းစုတွေဘက်ကလည်းထိခိုက်ဒဏ်ရာရတဲ့သတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်မော်လူးမြို့ကနေဟာဘေးလွတ်ရာတိမ်းရှောင်နေရပြီးမော်လူးမြို့ထဲမှာတော့တိတ်ဆိတ်နေတယ်လို့မြို့ကတူက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်ကျွန်တော်တို့ပြီးပေါ်တော့ဘလူးရောကြောင်မရပါဘူးခင်ဗျာတချို့ကလည်းကြံနေကြတချို့ကလည်းဟောတော့အဲ့မပြေးကြဘူးကယူလိုက်ကျင်းတော့အဲ့ပေါ်ကရှောင်းနေကြတော့တမျိုးလုံးမျိုးတိတ်လေးဆိတ်လို့ပေါ့မျိုးကြီးနေနေတာကျွန်တော်မြင်ပြောရင်တော့မြို့သိမ်းပုံစံကိုပြသွားတာပေါ့ဗျာမြို့သိမ်းတိုက်ပွဲဟိုမို့လို့ကျွန်တော်လည်းမသိတော့ဘူးတကန်းကိုတော့သူတို့မီးရှို့ပြချပလိုက်တယ
်မော်လူးမြို့ဟာအင်းတော်မြို့ထဲမှာပါဝင်ပြီးအင်းတော်မြို့နဲ့18မိုင်ကွာဝေးပြီးကချင်ပြည်နယ်နယ်စပ်နဲ့6မိုင်ပဲကွာဝေးသလိုမန္တလေးမြို့ကျင်းနာရထားလာနဲ့ရွှေဘိုမြို့ကျင်းနာကားလမ်းဘေးမှာတည်ရှိတဲ့တိုက်နယ်အဆင့်ရှိတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်မော်လူးမြို့ထဲမှာစစ်တပ်နဲ့ရဲဟာမော်လူးမြို့ရဲစခန်းထဲမှာတနေရာထဲမှာအင်အား30လောက်နဲ့တပ်ဆွဲထားတာဖြစ်ပြီးစစ်သားနဲ့ရဲတွေကိုလက်နက်ချဖို့နိုဝင်ဘာလကတည်းကကာကွယ်ရေးတပ်ဖွဲ့တွေကအကြောင်းကြားခဲ့ပေမဲ့လက်နက်မချတဲ့အတွက်ဝင်ရောက်တိုက်ခိုက်ပြီးထိတ်ချုပ်လိုက်တာလို့ဒေသခံတွေကပြောပါတယ်မော်လူးရဲစခန်းအတိုက်ခံရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
စကိုင်းဘက်မော်လူးရဲစခန်းကာကွယ်တပ်တွေသိမ်းပိုက်ခဲ့တာကိုစောဝဲလိုင်းပြောပြခဲ့တာပါအခုတော့ပဲခူးတိုင်းဖြူးမြို့နယ်ဘက်ညောင်မေသာရဲစခန်းကို PDF တွေဝင်တိုက်ပြန်တာပါပဲခူးတိုင်းဖြူးမြို့နယ်မှာရှိတဲ့ညောင်မေသာရဲစခန်းကိုပြည်သူ့ကာကွယ်တပ် PDF တွေကဒီမနက်9နာရီဝန်းကျင်ကစလို့ဝင်ရောက်တိုက်ခိုက်ခဲ့တယ်လို့ဒေသပြည်သူ့ကာကွယ်တပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းကနေတိုက်ခိုက်တာတွေတွေ့ရတယ်လို့ဒေသခံတွေကဆိုပါတယ်ဖြူးမြို့နယ်မှာတိုက်ပွဲတွေခက်ဆစ်ဆိတ်ဖြစ်လာတယ်လို့လူပေါင်းထောင်ချီစစ်ဘေးရှောင်နေကြပါတယ်ဒီအကြောင်းပြပလာတာကိုအခြေခံပြီးမမျှသစေအောင်ပြောပြပေးပါအောင်ခင်ဗျာ
ပဲခူးတိုင်းဒေသကြီးဖြူးမြို့နယ်ညောင်လေးပင်မြို့နယ်အနီးတစ်ဝိုက်မှာပြီးခဲ့တဲ့အောက်တိုဘာနိုဝင်ဘာလောက်ကစပြီးစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားထိတွေ့တိုက်ပွဲတွေရှိနေတာကနေအခုတော့တော်တော်လေးစိတ်လာတာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာတော့ညောင်မင်းသားရဲစခန်းကိုပြည်သူ့ကာကွယ်ရေးတပ် PDF တွေကမနေ့9နာရီဝန်းကျင်မှာစပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးတိုက်ပွဲတွင်သေဆုံးမှုတွေရှိတယ်လို့ PDF တောင်ပိုင်းတိုင်းအမှတ်2စစ်ဒေသခွဲကတာဝန်ရှိသူတူက VOA ကိုအတည်ပြုခဲ့ပါတယ
်။ဟုတ်ကဲ့လက်ရှိဒီညောင်မင်းသားတိုက်ပွဲကတော့ဖြူးလို့ဇယောက်လူနဲ့နှီးပြီးတော့စီရေးအရာရောအချက်အချာရောအရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်ပေါ့နော်။အဲ့တော့ညောင်မင်းသားရဲစခန်းကိုဝင်တိုက်တဲ့အချိန်မှာကျွန်တော်ဒီအင်အား60ခန့်ရှိပြီးတော့ကျွန်တော်တို့ဒီတေးဆုံးပေါ့နော်ဒီစကောင်စီနဲ့ရဲတပ်ဖွဲ့ဝင်တေးဆုံးဦးစီက30ခန့်ကျွန်တော်တို့တီးပြနိုင်ပါတယ်။ကျန်တဲ့စစ်သားနဲ့ရဲတွေကတော့ထွက်ပြေးလွတ်မြောက်သွားပါတယ်ပေါ့နော်တပ်ကိုဆုံးခွာပြီးတော့အဲ့အချိန်မှာရှိပါတယ်ခင်ဗျ။ဟုတ
်စစ်ကောင်စီဘက်ကမနေ့10နိုင်ဝန်းကျင်ထိလေကြောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါဇက်တိုက်ပစ်ခတ်လာတယ်လို့လည်းဒေသခံတွေရောပြည်သူ့ကာကွယ်တပ်ဖွဲ့တွေကပါအတည်ပြုပါတယ်ကာကွယ်ရေးတပ်ဖွဲ့အမှတ်နှစ်စစ်ဒေသခွဲကတာဝန်ရှိသူတူကတော့လက်ရှိအခြေအနေကိုအခုလိုရှင်းပြပါတယ်
။လက်ရှိကျွန်တော်တို့ရဲစခန်းသိမ်းပိုက်ပြီးတော့ဒီသူတို့နေတော့အဆောင်ဦးတွေကျွန်တော်တို့ဒီမီးရှို့ဖျက်ဆီးထားတယ်။ပြီးတော့သူတို့ဘက်ကလေရောက်တော့တုံ့ပြန်မှုရှိတယ်။ဒီရှင်နေတိပဲကျွန်တော်တည်ထားပါသေးတယ်။တခြားချက်လက်သေးသေးကျွန်တော်ရှိကြီးနေမရောက်သေးပါဘူးခင်ဗျ။
ဖြူးမြို့နယ်ပါတဲ့ကြော်လှရွာ၊စိတ်ဖူးခင်ရွာ၊လှတင်းမောင်ရွာ၊မကြီးကုန်းကျေးရွာ၊လေပြင်းလေးကုန်းကျေးရွာနဲ့တပြေးချင်းကျေးရွာစတဲ့နေရာတွေအပြင်ကညုတ်ကွင်းဘက်ကကျေးရွာတွေမှာပါတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်လာတာကြောင့်ကျေးရွာဒေသခံတွေဟာဖြူးမြို့ပေါ်ကိုရှောင်ပြေးနေရပါတယ်။ဒီမနေ့ဖြစ်စဉ်နောက်ပိုင်းမှာလေကြောင်းပစ်ကူတာမကလက်နက်ကြီးတွေနဲ့ပါဇက်တိုက်ပစ်ခတ်တာတွေရှိတာမို့အပြစ်မဲ့ပြည်သူတွေတေဆုံးမှုရှိတယ်လို့လည်းဒေသခံတဦးကပြောပါတယ်။
မနေ့ကနေ့စနေနေ့လောက်ထဲတို့အဲ့မှာခလာလေးတုံးကူခလာလေးတုံးကူနေပြီးတော့လက်နဲ့ကြည့်နေထူတယ်ထူတော့အဲ့မှာဟွာလူကြောက်တည်သွားတယ်ထိခိုက်တဲ့သူတွေလည်းရှိတယ် ရှိတယ်ဒါပေမဲ့အမတို့ကအတိအကျအဲ့ဒီထိခိုက်တဲ့သူတွေတော့မရှိတော့တေးတဲ့သူကတော့တေးကြတယောက်တည်းပါတော့အမတို့တော့နင်းနေတဲ့နိုင်တဲ့နိုင်တော့အဲ့ဒီစက်ခန်းကနေပြန်ဆုတ်ကြတယ်ပြန်ဆုတ်တော့ပြန်ဆုတ်သွားတော့သူ့လည်းအဲ့ဒီတက်ကစက်ကစားတွေလည်းအမထပ်ပြီးတော့လက်နဲ့ကြည့်နေမပစ်တော့ဘူးနော်အဲ့တော့အဲ့မှာရှိတဲ့ရွာလူတွေလည်းအမဖြူးမျိုးပေါ်တက်လာဘူးနော်အခုကတော့ညနေဘက်ကသူကအရင်စစ်စစ်ကြမ်းတယ်ဇာယန်စစ်ကြံလူတွေဒီပါအခုညောင်မင်းသားမျိုးကြွားတယ်ရောတော့အဲ့လိုမျိုးဟိုအမတို့ဒီဘက်ဖြူဘက်ဖြူဘက်အဝင်ဘက်တွေရောအကုန်လုံးသူတိုက်စစ်တိုက်စစ်တာအဲ့လိုတွေလုပ်ပြတာ
ညောင်မင်းသားရဲစခန်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းနိုင်မှု VOE ကအချင်းချင်းဆက်သွယ်ခဲ့ပေမဲ့တစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူးစစ်ကောင်စီသတင်းတွေကိုဖော်ပြတဲ့ Telegram သတင်း Channel မှာတော့ညောင်မင်းသားရဲစခန်းဝင်တိုက်ခံရတဲ့အကြောင်းရေးသားဖော်ပြထားတာရှိပေမဲ့VOA ဘက်ကတရားဝင်အတည်ပြုနိုင်ဖို့ဆက်ပြီးတော့ကြိုးစားဆဲဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ4ရက်နေ့ကလည်းပဲခူးတိုင်းအရှိချမ်းကြောက်ကြီးမြို့နယ်အတွင်းကမုံမြို့ကိုသိမ်းယူနိုင်ဖို့တော်လိုင်းပူပေါင်းတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြိုးပမ်းခဲ့ပြီးတော့အဲ့ဒီတုန်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့သလိုစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ခူတိုက်ခိုက်မှုတွေကြောင့်အရတားထိခိုက်သေးဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်ရှင်။
ပကိုးတိုင်းဖြူမြို့ညောင်မေသာရဲစခန်း PDF တွေဝင်တိုက်တာမမျှသစေအောင်ပြစ်ပြခဲ့တာပါအခုတော့ရခိုင်မြောက်ပိုင်းဘက်မြို့နယ်6ခုမှာလဲစစ်ကောင်စီလက်နက်ကြီးပစ်ခတ်မှုတိုးလာနေတာပါအေးအေးရခိုင်တပ်တော်ပါဝင်တဲ့မြောက်ပိုင်းမဟာမိတ်3ဘွဲ့နဲ့စစ်ကောင်စီကြားတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာစစ်ကောင်စီကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်တာတွေပုံများလာနေတယ်လို့ရခိုင်ဒေသခံတွေကပြောနေကြပါတယ်အခုလိုပြစ်ခတ်မှုတွေကြောင့်မြောက်ဦးမင်းပြမြေပုံအန်းစတဲ့မြို့နယ်တွေကဒေသခံတွေဘေးလွရာထွက်ပြေးနေရပါတယ်။ဒါအပြင်စစ်ကောင်စီအနေနဲ့ရခိုင်ပြည်နယ်အတွင်းအရက်သားတွေကိုပြစ်မှတ်ထားဖမ်းဆီးနေပြီးမနေ့ကတရက်ထဲမှာတင်ဒေသခံ40နီးပါးလောက်ကိုစစ်ကောင်စီကဖမ်းသွားတယ်လို့အေအေကထုတ်ပြန်ထားပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုအခြေခံပြီးကိုဝင်းခန့်မအောင်ပြောပြပေးပါအောင်ခင
်။စစ်ကောင်စီနဲ့အေအေရခိုင်တပ်တော်ကြားတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းကမြို့နယ်6ခုလောက်မှာဒီကနေ့ထိစစ်ကောင်စီကလက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်အရက်သားထိခိုက်ဒဏ်ရာရတာတွေနေမီးလောင်ပျက်စီးတာတွေများလာပြီးဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါဒီကနေ့မနက်ပိုင်းမှာလည်းမင်းပြားနဲ့မြောက်ဦးမြို့နယ်တွေမှာစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုပစ်ခတ်မှုတွေကြောင့်မင်းပြားမြို့နယ်ပန်းမြောင်ကျေးရွာမှာဆိုရင်ရွာလုံးကျွတ်ဘေးလူရာကိုရှောင်တိန်ထွက်ပြေးနေကြရတယ်လို့ပန်းမြောင်ကျေးရွာကတူကပြောပါတယ်
ဒီနေ့ကတော့မူတာတော့အစစ်ချက်ကြတော့ပတ်သက်မှာဟောပါမှာ။တော့ဘယ်လိုလုပ်ရလဲ။ဒါကလေးကခတ်တယ်ရဆိုတော့လောလောဆယ်မရှိပါဘူ
း။ဒီနေ့မနက်ပိုင်းက18ကြိမ်လောက်ပြစ်တယ်။လက်နက်ကြီးနဲ့မြောက်ဦးဘက်ကပြစ်တာ။ဒေသခံတွေအကုန်လုံးလည်းထွက်ပြေးနေကြရပါတယ်။တခြားဒဏ်ရာရတာတို့ပါလို့တော့လောလောဆယ်မှာမရှိပါဘူးလို့သူကရခိုင်လိုပြောသွားတာပါ။အခုရက်ပိုင်းတွင်စစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေပြင်ဒေသခံရက်သားတွေကိုပြစ်မှတ်ထားဖမ်းဆီးတာတွေရှိတယ်လို့အေးရခိုင်တပ်တော်ကသတင်းထုတ်ပြန်ထားတာပါ။မနေ့ကဒီဇင်ဘာ12ရက်တရက်ထဲမှာပဲစစ်တွေမျိုးကိုရီးယားစိတ်ကမ်းနာမှာရန်နာထားတဲ့ဗုတ်ဆက်လီနဲ့တံပန်တွေကအရက်သားပြည်သူ30ကျော်ကိုဖမ်းဆီးသွားတယ်လို့မင်းမြောင်မျိုးနဲ့ပန်းမြောင်ကြီးရွာကဒေသခံ9ဦးကိုလည်းစစ်ကောင်စီကဖမ်းဆီးသွားတယ်လို့အေးရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မနေ့ကစစ်တွေမျိုးနဲ့မှာဖမ်းဆီးခံရသူ30နီးပါးဟာလက်လုံးလက်စားတံပန်သမားတွေဖြစ်ပြီးအခုလိုဖမ်းဆီးတာမျိုးတွေဆက်လုပ်နေမယ်ဆိုရင်နေစားလုံသမားတွေအတွက်စာဝတ်နေရေးအခက်အခဲကြုံလာနိုင်ပြီးဒေသခံပြည်သူတွေရဲ့လုံခြုံရေးအတွက်စိုးရိမ်စရာတွေဖြစ်လာနေတယ်လို့စစ်တွေဒေသခံတို့ကပြောပါတယ
်။ဒီမနေ့ကဆိုရင်ဒီတမန်သမားတွေကိုဖမ်းဆီးသွားရတယ်တွေ့ရတယ်ပေါ့နော်။ဆိုတော့ဒီတမန်သမားတွေကလည်းကျွန်တော်တို့တနေ့စာတနေ့ဟိုလုံစားနေရတဲ့သူတွေဖြစ်တယ်။ဆိုတော့အဲ့လိုမျိုးဖမ်းဆီးတွေထက်လုံနေမယ်ဆိုရင်ဒါစင်းချောင်းမှုတစ်ခုအနေနဲ့ဖြစ်လာပြီးတော့လုံနေသားအလုပ်သမားတွေအတွက်တော်တော်လေးစိုးရင်ရတဲ့အခြေအနေမှာတော့ရှိပါတယ်ခင်ဗျာဟုတ်ကဲ့
ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲပြန်လည်စတင်ခဲ့တဲ့နိုဝင်ဘာ13ရက်နေ့ကစပြီးရခိုင်ပြည်တွင်းကုန်စည်စည်းစိမ်မှုနဲ့ကုန်လမ်းရေလမ်းတွေအားလုံးကိုစစ်ကောင်စီကပိတ်ထားသလိုမျိုးရင်းစစ်ဆေးမှုတွေတင်းကျပ်လာပြီးအရက်သားဒေသခံတွေကိုစစ်ဆေးဖမ်းဆီးနေတာပါစစ်ကောင်စီအနေနဲ့အခုလိုအရက်သားပြည်သူတွေကိုချင်းချောက်ဖမ်းဆီးတာတွေမလုပ်တင်ကြအောင်လဲရခိုင်ဒေသခံတို့ကပြောပါတယ
်အဓိကတော့ကျွန်တော်ဒီပဋိပက္ခတွေကအများဆုံးဖြည့်ရှင်းနိုင်တော့အကောင်းဆုံးပုံတော့ဒါပေမဲ့ဒါကစည်ရေးအရာဖြစ်စေနိုင်ငံရေးအရာဖြစ်စေဒါက ပြည်သူတွေနဲ့ဟိုလာလာမမတက်ဆိုင်တဲ့အရာတခုဖြစ်တယ်ပေါ့နော်ဆိုတော့စီးရေးကိုစီးရေးနဲ့ပဲဖြည့်ရှင်းစေချင်တယ်ပေါ့နော်နိုင်ငံရေးအရာလေဒီလိုလုံးတင်လုံးထိုက်တာကိုပြောပဲဥပဒေပေါ်တင်အားလုံးစေချင်တယ်ပြည်သူတွေပေါ်မှာအခုလိုမျိုးပြည်နဲ့ထားပြီးတော့အဲ့လိုဖန်စီတာတော့ချင်းချောက်တာတော့လုံးနေရတယ်ဟိုတော့လုံးဝကန့်ကွက်ချင်ပါတယ်ခင်ဗျာဟုတ်ကဲ့
ပြီးခဲ့တဲ့နိုဝ
တရာရှိသူ100ကျော်အထိရှိနေပြီးဖမ်းဆီးခံရသူ100လောက်အထိရှိနေတာလည်းဖြစ်ပါတယ်။တိုက်ပွဲတွေအထိနာနေတဲ့စစ်ကောင်စီဘက်ကတော့ရဲသားတွေကိုပြစ်မှတ်ထားပြီးလေကြောင်းရေကြောင်းကနေတိုက်ခိုက်တာတွေရှိသလိုခြေရွာတွေကိုမိရှို့တာတွေလည်းရှိတယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာတွေ့ရပါတယ်။စစ်ကောင်စီဘက်ကတော့AA အဖွဲ့အနေနဲ့အရက်သားတွေကိုအကာအကွယ်ယူတိုက်ခိုက်နေတာဖြစ်တယ်လို့ပြောဆိုထားသလိုကျေးရွာတွေကိုမိရှို့တာတွေမရှိဘူးလို့လည်းညင်းဆိုထားပါတယ်ခင်ဗျာ
။ရခိုင်မြောက်ပိုင်းမြို့နယ်6ခုလောက်မှာစစ်ကောင်စီလက်နက်ကြီးဖြစ်ခတ်မှုတိုးလာတာကိုကိုဝင်းခမ်းမောင်ပြောပြခဲ့တာပါ။အခုတော့ထိုင်းမှာစိတ်ကြွစေးပြားတန်း50ကျော်စံချိန်တင်ဖမ်းဆီးခဲ့မိတာပါ။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီကထုံပေါဖုံးမြို့နယ်မှာဒီဇင်ဘာ12ရက်နေ့ကထိုင်းနိုင်ငံသားမောင်းနှင်လာတဲ့ကုန်တင်ကားပေါ်မှာကာလတံပိုးဘန်းငွေတန်ပေါင်း1500လောက်တံပိုးရှိတဲ့စိတ်ကြွဆေးပြားတန်း50ကျော်ကိုထုံပါဖုံးစစ်ဆေးရေးဂိတ်မှာဖမ်းဆီးနိုင်ခဲ့ကြောင်းကန်ချနာပူရီရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။ဒါဆယ်စုနှစ်ကာလအတွင်းဒီဒေသမှာအများဆုံးဖမ်းဆီးရမိတာလည်းဖြစ်ပါတယ်။မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်ထောင်ဖာဘူးမြို့နယ်ထဲမှာအမိုက်တွေစွန့်ပစ်ပစ္စည်းတွေပြင်လာတဲ့ကုန်တင်ကားကိုထောင်ဖာဘူးနယ်စပ်ကစစ်တပ်နဲ့ရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာပါ။ကားမောင်းသူကစေးမှုနေတာကိုတင်ငါမကင်းဖြစ်ပြီးတဲ့နောက်သူ့ကိုဆေးဆရာကနေကားပေါ်ကအမိုက်ထုတ်တွေထဲမှာစိတ်ကြွသေးတွေဖွဲ့ယူသဲဆောင်လာတာကိုစစ်ဆေးတွေ့ရှိခဲ့တာဖြစ်ပါတယ်။ကားမောင်းသူအသက်35နှစ်အရွယ်ထိုင်းနိုင်ငံသားနဲ့သူ့ရဲ့ဇနီးဖြစ်သူကိုစစ်ဆေးမှုတွေဆက်လက်လှုပ်ဆောင်နေကြောင်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာနေဆက်ဒေသတလျှောက်မူရစ်ဆေးဝါးကုန်သွယ်မှုတွေကြီးထွားလာနေတာကြောင့်အရေးတကြီးဖြေရှင်းဖို့လိုအပ်နေတယ်ဆိုပြီးဒီရက်ပိုင်းမှာပဲကာချနာပူရီခရိုင်ကိုလာရောက်ပြီးလူလူနဲ့တွေ့ဆုံခဲ့တဲ့ထိုင်းဝန်ကြီးချုပ်စေထားထဝီစင်ကပြောပါတယ
်ไปแล้วเมื่อตอนเลือกตั้งว่าเป็นปัญหาที่กัดกร่อนสังคมไทยมานานมากเรื่องของวงจรของการค้ายาเสพติดไม่ว่าจะเป็นจากชายแดนก็ตามทีเราได้มีการบริหารจัดการกันไปนะครับเราได้มีการแต่งตั้งข้าราชการระดับสูงเข้ามาจัดการระดับนี
้ท้ายနိုင်ငံนี้เนี่ยเนซะมุยิเซวากုံเตมุอันเนยကိုအစိုးရဆုံးရင်ဆိုင်နေရပါတယ်။အဓိကအားဖြင့်စိတ်ကြွဆေးပြားပြဿနာကိုအရေးပေါ်ဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းနဲ့အစိုးရသစ်တက်လာတဲ့3လတာကာလအတွင်းမှာเนซะဒေသတကျော်တာဝန်ထမ်းဆောင်နေတဲ့เนซะလုံခြုံရေးနဲ့ရဲတပ်ဖွဲ့စတဲ့အရေးကြီးတဲ့ဌာနတွေမှာအရာရှိအစ်စ်တွေခန့်အပ်ထားမှာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါကန်ချနာပူရီခရိုင်မှာအခုဖမ်းဆီးရမိတဲ့ဘတ်တန်းပေါင်း1500ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြားတွေဟာအခုဆယ်စုနှစ်အတွင်းမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ကားမောင်းသူရဲ့ဝန်ခံထွက်ဆိုချက်အရစိတ်ကြွဆေးပြားတွေကိုတစ်ဖက်နိုင်ငံဖြစ်တဲ့မြန်မာဘက်ကနေမူရစ်ကုန်တွေတွေကတဲဆောင်လာတာလို့လည်းဆိုပါတယ်မူရစ်ဆေးဝါးတွေကိုလာဖို့သူတွေကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်စိတ်ကြွဆေးပြားတွေကိုမူရစ်ကုန်ကူးသူတွေကဖျားသုံးစုနယ်စပ်ကနေတဆင့်စံခရပူရီအမိုက်ဆွန့်ပစ်တဲ့နေရာကိုရောက်အောင်ပို့ဆောင်ပေးခဲ့ပြီးအဲဒီကနေတဆင့်အမိုက်ထုတ်တွေနဲ့ရောပြီးစိတ်ကြွဆေးပြားတွေကိုတဲဆောင်လာတာလို့လည်းပြောပါတယ်ထိုင်းနိုင်ငံထဲမှာမူရစ်ဆေးဝါးတွေကိုရွှေတတိကံဒေသကနေအများအပြားဝင်ရောက်လေးရှိပါတယ်တဆက်ထဲမှာပဲအော်တိုဘာလ3ရက်နေ့ကနေဒီဇင်ဘာလပထမပတ်အတွင်းထိုင်းမြောက်ပိုင်းကနေဝင်ရောက်လာတဲ့မူရစ်ဆေးဝါးအမှုပေါင်း26မှုကိုစစ်ဆေးဖမ်းဆီးနိုင်ခဲ့ပြီးမူရစ်တရားခံ42ယောက်ကိုရုံးတင်တရားဆွဲဆိုနိုင်ခဲ့ကြောင်း3လအတွင်းမှာတော့ကာလတန်ဖိုးဘန့်ငွေတန်ပေါင်း 1000 ကျော်တန်ဖိုးရှိတဲ့စိတ်ကြွဆေးပြား55တန်းနဲ့ Ice Kilo 200ကိုလည်းဖမ်းမိခဲ့တယ်ဆိုမူရစ်နိုင်ငံရေးဘူရိုကလည်းသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းမှာစိတ်ကြွဆေးပြားတန်း50ကျော်စံချိန်တင်ဖမ်းမိခဲ့တာကိုမယေးမှာပြောပြခဲ့တာပါအခုလည်းဗိုလ်သူညရဲ့သတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အက်ဒီတာနဲ့ဆွေးနွေးကန်အပါဝင်အပတ်စဉ်ကဏ္ဍတွေလာဖို့ရှိပါသေးတယ်ခင်ဗျာ
မတေချာမရေရာမှုတွေနဲ့ပြည့်နဲ့အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါ အမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတစ်ပိုင်းတစ်စပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် BOA American အတန်းကသတင်းမှန်တွေကိုဗက်ပေါင်းစုံကတင်ပြပေးနေပါရဲ့ရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ BOA American အတန်းရဲ့ဒီဇင်ဘာလ23ရက်ဗုဒ္ဓညအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေည10:00နာရီထိဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုမကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာတော့ဗိုလ်ဒုညတိုင်းပြောပြပေးနေကြဥကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်နောက်မက်ခင်လေးရဲ့ဂျန်စီလူငယ်မျိုးဆက်သစ်ကန္တာနောက်ကိုရနေရဲ့အားကစားကန္တာတွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ဥကျော်စံသားနဲ့ဆွေးနွေးထားတဲ့အယ်ဒီတာနဲ့ဆွေးနွေးကန်ပါမြမပฏิပခနိုင်ငံရေးရဖြည့်ရှင်းနိုင်မဲ့အလားအလာရှိပါသလားဆိုတာကိုသုံးသပ်ထားပါတယ်လက်ရှိမြန်မာပဋိပက္ခတွေနဲ့ပတ်သက်လို့နိုင်ငံရေးရဖြစ်ရှင်းဖို့ဗိုလ်ချုပ်ဦးကြီးမေအောင်လှိုင်ကပြောကြားထားပြီးမကြာခင်မှာပဲရှမ်းမြောက်ပြဿနာပြည်လဲရေးဆွေးနွေးမှုအလားအလာကောင်းနေတယ်လို့တရုတ်အစိုးရပြောခွင့်ရကကြေညာလိုက်ပါတယ်ဒီပြောကြားချက်နှစ်ခုဆက်ဆက်နေပါသလားမြန်မာပြဿနာကိုနိုင်ငံရေးရဖြစ်ရှင်းနိုင်ဖို့အလားအလာကောဘလောက်ရှိပါသလဲဆိုတာကိုဒီတစ်ပတ်အယ်ဒီတာနဲ့ဆွေးနွေးခဲ့မှာဥကျော်စံတာကိုမမြသစီအောင်ကမင်းများဆွေးနွေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါဦးကျော်စန္ဒရှင
်မင်္ဂလာပါမြတ်စင
်ဒီခုမြန်မာနိုင်ငံမှာလက်ရှိဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်ပြီးတော့ပေါ့နော်ဘိုးချုပ်မူကြီးမင်းအောင်လှိုင်ကဒီလအစမ်းပိုင်းမှာပြောခဲ့ပါတယ်ဒီပြဿနာတွေကိုနိုင်ငံရေးအရာဖြေရှင်းကြဖို့ပေါ့နော်သူအနေနဲ့ပြောလာတယ်ဒါစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးတော့ပထမဆုံးဒီလိုပြောလာတာပါဒီအပေါ်မှာဘယ်လိုသဘောရပါလဲ
ကောင်းပါတယ်ဒီစကားကြားတာကျွန်တော်ကသိတော့မှန်း or ဘာလဲဆိုတော့စစ်ကောင်စီကအဖက်ဖက်မှာအကြက်တဲနဲ့ကြုံရတယ်စစ်မြေပြင်တွေမှာလည်းပဲသူတို့အဆုံးမင်းဆုံးမင်းညာတွေဒါအများကြီးကြုံရတယ်ပေါ့လေဖက်ဖက်ကအကြက်တဲကြုံရတဲ့အခါဒီစကားပြောလာမယ်ဆိုတော့ဒါကြိုတင်ပြီးတော့မျှော်လင့်ထားတဲ့ကိစ္စပါဒါပေမဲ့သူပြောတဲ့ကိစ္စမှာထူးဆန်းတဲ့အဆုံးနှုတ်တွေတွေ့ပါတယ်ဒီနေရာမှာတဖက်ကတိုက်နေတဲ့အဖွဲ့ကိုဟိုတုန်းကသူတို့ကအကြမ်းဖက်တောင်းပန်သူတွေပြောရဲအခုမပြောဘူးလက်နက်ကိုင်အဖွဲ့တွေဆိုပြီးတော့ပြောတယ်ဒါကြတော့စစ်တပ်လည်းလက်နက်ကိုင်အဖွဲ့ပဲပေါ့နော်ဆရာကအဖွဲ့တွေအတင်းနဲ့ပြည်သူ့ဟောက်နိုင်ငံရေးနည်းရဖြစ်ရှင်ဖို့ဆိုတာပြောတယ်နောက်တစ်ခုကပြည်သူတွေအထိနာတယ်ပြည်သူတို့ငဲ့ညာကြပါဆိုရဲစကားကိုပြောတယ်နောက်ဒီလိုလုပ်လိုက်တဲ့အတွက်ပြန်လဲထူထောင်ရေးအခက်ကြုံတယ်ဆိုပြီးတော့ right call ကိုနမူနာပေးရပြန်လဲထူထောင်ရအောင်မအင်မတန်ခက်သွားပြီဆိုတော့သူကအခြေအနေမှန်ကိုလည်းတကယ်သိနေတယ်ဆိုပြီးတော့ပြောတာဖြစ်ပါလိမ့်မယ်ဆိုတော့ဒီကိစ္စဟာသူနိုင်ငံညာရေးကိုလူချင်းနိုင်ငံရေးနဲ့ဖြည့်ဆင်းခြင်းနဲ့ဆန္ဒကတော့သူစီမှာတကယ်ဖြစ်ပေါ်နေပုံရပါတယ်သူတို့အကြက်တဲတွေကြောင့်သူမှပြောပုံပြောနေကြတော့သူကအပေါ်စီးရပေါ်လေတဖက်သားကအပြစ်တင်ပြီးတော့ပြောတဲ့ကိစ္စဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲများသောအားဖြင့်အနာရှင်ဆိုင်ဝိုင်းတွေစိုးရတွေအဆူခဲတဲ့အခါမှာဒဇုံတစ်ခုပြောလိုက်ရင်သူတို့ပထမဆုံး step ကငင်းဆန်တဲ့အဆင်နောက်ဒုတိယအဆင့်ကမှအချင်းဒီဒီလိုဖြစ်နေပါဆိုတော့လက်ခံတဲ့အဆင့်နောက်လိုက်နာတဲ့အဆင့်ကမှနောက်မှတဖြည်းဖြည်းဖြည်းတက်သွားတာဟုတ်ဆိုတော့အခုကတော့သူကအချင်းနေမှန်ကိုသူလက်ခံလာတဲ့သဘောလက်ခံလာတဲ့အဆင့်လို့ပြောရင်မမထင်ပါနဲ့
ဒါပေမဲ့ပါဒီ NUG ရဲ့ယာယီသမရဒူဝါလာရှိလာ VOA နဲ့တည်တဲ့မင်းမြန်ခမ်းမှာပေါ့သူကပြောတာဒီလိုအချင်းနေမှာတဲ့ဟုတ်တယ်ဆုံးဆွေးနွေးဖို့ဆိုတာတော်တော်လေးကိုစဉ်းစားမယ်အနေထားဖြစ်ပါတယ်တဲ့။ဘာကြောင့်ဒီလိုပြောရလို့ထင်ပါလဲ
။စဉ်းစားဖို့တကယ်လို့လို့ပြောတာဖြစ်ပါတယ်။အဲ့ဒါကတော့အလိုပဲယူဆပါတယ်။အဒူဝါလာရှိလာပြောတာဟာတော်တော်မျှတာတဲ့ကိစ္စပါ။သူတို့ဟာတွေ့ဆုံဆွေးနွေးကိုလုံးဝပြစ်ပယ်တယ်လို့မပြောဘူး။တွေ့ဆုံဆွေးနွေးပြီးတော့ဖြေရှာဖို့ဆိုတာသူတို့လိုလားတယ်။သို့တော်လည်းပဲဒီအခုချိန်နဲ့ဟာအဲ့လိုဆွေးနွေးဖို့အချိန်နဲ့မပေးသေးဘူး။အထူးသဖြင့်စစ်ကောင်စီဘက်ကလူရက်တူသူတို့မယုံဘူးစစ်ကောင်စီကကျွန်တော်စသွားပြောလို့အချင်းချင်းသူတို့ကန့်လန့်ခဲ့ဘူးပြီးတော့သူတို့ဘယ်တော့မှမလိုက်နာခဲ့ဘူးတဖက်သားကိုလက်လင်ချိုးပြီးတော့အနိုင်ယူဖို့သာကြိုးပမ်းတယ်မရဘူးဆိုရင်သူတို့ကန့်ထုတ်လိုက်ပြီးတော့တိုက်တယ်ခိုက်တယ်ပြန်ပြီးတော့လုပ်နေရပဲဆိုတော့ NUG နဲ့တိုက်ခံတွေအလုံးဘက်ကလည်းပဲအခုဘိုလ်ချုပ်ကြီးမြောင်းလည်းပြောတာလောက်ကိုဂျုံပြီးတော့ခေါင်းကြီးလိုက်ရင်တော့အင်တာမှားမှာပေါ့ဒါသူတို့ကပုံပြီးသိပါတယ်သူတို့ကတိုင်းပြည်ချင်းတွေကိုထိမ့်သိမ့်ဖို့လုပ်ပြီးတော့စောင့်ကြည့်နေရတဲ့လူတွေဖြစ်တယ်ဆိုတော့သူတို့ပြောတာမှန်တယ်လို့ယူဆပါတယ်သူတို့နိုင်ငံတော်လက်ခံနိုင်ကြအကြောင်းမရှိသေးဘူးလို့ပြောမှာပါ
အဲ့တော့ဒီဘိုလ်ချုပ်ကြီးမြောင်းလည်းနေပြီးတော့နိုင်ငံရေးအဖြစ်ရှင်းကြပါအဲ့လိုပြောပြီးတော့မရှိမနှောင့်မဲ့ဒီတနင်္လာနေ့တုန်းကဟိုစစ်ကောင်စီဘက်နဲ့ညီနောင်မဟာမိတ်သုံးဘွဲ့ရာဒီတာဝန်ရှိသူတွေနဲ့တရုတ်မှာဆွေးနွေးကြရလို့ပြောပါတယ်တရုတ်ဘက်ကလည်းဒီပေါ်မှာကောင်းတဲ့ရလဒ်တွေရှိတယ်လို့ပြောတယ်ဒါရောဘယ်လိုသဘောရပါလဲအာဒါလည်းမျောနေထားတဲ့ကိစ္စပါပဲဒီမှာဖြစ်လ
ဒီအဖြေရှာရပါလို့ပြောတာတောင်းမှပဲဒီအတွက်များတိုက်ဆိုင်မှုမဖြစ်နိုင်ဘူးကလေဒီဟာနဲ့ဆက်ဆက်နေလိမ့်မယ်တေယုကညဉ့်ရီဆွေးနွေးဖို့ဖီအားပေးရတဲ့ဆက်ဆက်နေလိမ့်မယ်လို့ယူဆနိုင်ပါတယ်သူလေတံပြောင်းလာရပါလို့ကြည့်မယ်ဆိုရင်လည်းပဲတေယုကတော့သူတို့လူကျင်လာရသွားပြီလေအစကတော့တေယုကသူတို့ချမ်းမြောက်မှာဖြစ်နေတဲ့ကြားဖြန့် online လိမ့်နေဘူးရာဇဝခိုင်းတွေဟာတေယုနိုင်ငံကိုနစ်နာစေတဲ့အများကြီးအဲဒါသူတို့ဒီဟာကိုစစ်ကောင်စီကထိတိယကြောင့်ဟန်တားစီခြင်းလေ စစ်ကောင်စီကဒီကြားဖြန့်လုပ်ငန်းလုပ်နေလူတွေဟာသူတို့ရဲ့အကျိုးနဲ့ပတ်သက်နေတဲ့လူတွေဖြစ်နေတဲ့တယောက်ဆိုလို့ရှိရင်ပါလေကြားခိုင်ဖွင့်ဆိုရေးအမတ်တောင်မှလုပ်ခဲ့တဲ့လူဆိုတော့အဲ့ဒီကိစ္စတွေဖြစ်နေတော့သူတို့ကသိပြီးတော့ထိတိယောက်မနေနိုင်ခဲ့ဘူးဒါကိုမကျေနပ်လို့တေယုကဒါကိုတင်းကျင်းစီခြင်းလားဆိုတော့တိုင်းရင်းသားမဟာမိတ်တွေကလည်းဒီဟာကိုအကြောင်းပြပြီးတော့တိုက်ခဲ့တယ်တ ချင်းတဲ့ဗိုလ်ချုပ်ကြီးမြောင်လိုက်ပြောခဲ့တဲ့စကားတောင်မှပဲတရုတ်ရဲ့ဒီမိစိမ်ပြမှုကိုလည်းအခုနင်းညာရေးဆွေးနွေးဖို့အတွက်ပြမှုနဲ့ဆက်ဆက်နေမယ်လို့ယူဆနိုင်ပါတယ
်။အဲ့လိုယူဆမယ်ဆိုရင်တရုတ်ရဲ့ဖိအားကဘလောက်ထိအရာရောက်ပါမလဲ
။တရုတ်ရဲ့ဖိအားတရုတ်ကဒီဟာတဲ့ပူပြီးဖိအားပေးမဲ့ပုံမတွေ့ရပါဘူး။တရုတ်လူကျင်တာကတော့တရုတ်မြန်မာနယ်စပ်တစ်ချောင်းမှာနင်းညာရေးလူကျင်တယ်။သူတို့ဘက်ကဒီမြန်မာဘက်ကပဋိပက္ခတွေရိုက်ခတ်လာတော့သူတို့လုံးဝမလိုချင်ဘူး။နယ်စပ်ဒေသဖွံ့ဖြိုးရတဲ့သူတို့တည်ငြိမ်မှုလိုချင်တယ်။နောက်ပြီးအဲ့နယ်စပ်ကိုဖြတ်ပြီးတော့မြန်မာနိုင်ငံတွင်းကိုစီးပွားရေးနိုင်ငံရေးပေါ်လေသူရဲ့ strategy interest တွေအများကြီးရှိရအောင်အဲ့ဒါတွေကိုသူတို့ဆက်လက်ပြီးတော့လုပ်ဆောင်လိုပါတယ်ဆိုတော့တရုတ်မြန်မာနယ်စပ်မှာညှိနှိုင်းမှုအဓိကဖြစ်တယ်ဆိုတော့ PR block လဲဆိုတော့သူတို့ဒီ block လိုချင်တယ်တရုတ်ကမြန်မာနိုင်ငံတွင်းမှာဒီစစ်ကောင်စီအစိုးရပြုတ်ပြပြီးတော့တကယ်စစ်မှန်တဲ့ democracy အစိုးရတက်လာမှာကိုလိုလားရက်လားဆိုတာကတိကျ big question mark ပဲမေးရပေးကုန်ဖြစ်ပါတယ်သုံးသပ်သူတို့လည်းပြောပါတယ်လောက်ထိလူကြီးမှလူလိမ့်မယ်သူကတော့မြန်မာနိုင်ငံတွင်းမှာမနေမျိုးဖြစ်နေတာပဲသူကဝင်ရောက်ချေတယ်လို့အခုလိုပဲပေါ့ညီညာရေးစစ်သက်သူတော်ကောင်းလို့ပြီးတော့အဲ့စကားဝင်ပြောလာမယ်ငါတို့ညီရောက်လူပေးတယ်ဆိုတော့တစ်ဆောက်ပဲလူကြီးရန်တူပါတယ်ဆိုတော့ NUG နဲ့တခြားဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကိုတရုတ်ကဖိအားပေးမဲ့ညီညာရေးရအောင်ဖိအားပေးလာမဲ့သဘောလို့မယူဆပါဘူးဖိအားပေးလာရင်တောင်မှ NUG ဘက်ကရောလိုက်နာပါမလား NUG ပြည်သမ္မတကတော့သူတို့ကတရုတ်နဲ့အဆက်အသွယ်ရှိပါတယ်ဆိုပြီးတော့အင်တာဗျူနဲ့ဆက်သွယ်မေးမြန်းကမှာတော့ပြောပါတယ်သို့တော်လည်းပဲတရုတ်စီတနိုင်ငံလုံးအတိုင်းအတာနဲ့အင်ဂျင်ရောင်း PR ပေးလိုက်မယ်လို့မမျှော်လင့်နိုင်ဘူးလို့ပြောမှာဖြစ်ပါတယ
်ဒါဆိုရင်ဒီတိုက်ပွဲကြီးကဒီစစ်ကောင်စီနဲ့ငင်းငင်းရဖို့အတွက် PR ပေးတယ်ဆိုတဲ့သဘောမျိုးပြောနိုင်မှာလားတကယ်ရောစစ်မှန်တဲ့ငင်းငင်းကိုဥတီပါလား
တိုက်ပွဲကတော့တိုက်ပွဲမလို့ရင်ဘာလုပ်မလဲအဲ့ဒါရောအများတိုင်းပြောတော့ This is the only language they understand.This is the only language that military understand. Through a dihalo lo tacha ne dangay saka pyo lo nam thang bu. Ai lo tai lo khai lo through a thi na ya kha ma ma a twi sung swin ne ya ba su ba lo so saka tan thwet la bi da phit de. Ai nu ga takin lo pa san na taung su ni ga da ba through phi sin na lo kha ba ma lo khe bu. So lo tai kwe tai ya de yue chak ga lo nyin nyan ye lo chin na ba bo through a lo ba na phe lon si lu si da bo ba chai mle. Tu so le ba sit tak bu so da de lo tai ma ba through a lak khan la da bo in a shi ye lu so through lo le le sa sa ဆက်ဆံတဲ့အင်အားမရှိလို့ဆိုဂယူမဆိုင်ဘူးဆိုတော့အင်အားနဲ့ဖိမှတာလည်းရတယ်ဒီလောက်ပြမှတာလည်းစစ်ကောင်စီကလက်ခံဆွေးနွေးနိုင်ရာအကြောင်းရှိတယ်ဆိုလို့တိုက်တယ်ဆိုတော့ဒီတိုက်ပွဲတွေလုပ်နေတာဟာညီညာရေးကိုဥတည်သလားဆိုရင်တော့ညီညာရေးတစ်ခါတမ်းပြတော့မှညီညာရေးရဖို့လမ်းကိုရောက်သွားစေနိုင်တယ်ဆွေးနွေးတဲ့လမ်းကြောင်းကိုရောက်သွားနိုင်တယ်လို့သုံးသပ်ရမှာဖြစ်ပါတယ်
Now the good DID PPT in the chain name mawe paw no aku naw pai ma sit council ba ka ni piyo nei sin a phit a pye so piyo ho tadin thauk pyan na shi ba de ai de ma di PPT media yi paw no tadin tu tadin yang tadin ma ri o thauk pyan ni de atwe ho pi tu lu du ri ga ba ho yong wa ma ma ti bu ai lo tabaw myu ri pyo la shi ba de so di paw ma media ri a ni tha o blu tong tat pi ba mi
နော်အဲ့ဒီဟာကိုပြောရင်ပြည်ဖြတ်မီဒီယာလို့မီဒီယာတွေခေါ်လိုက်တယ်ကျွန်တော်အရင်ဆုံးနဲ့ပြောချင်ပါတယ်တိုင်းပြည်ကိုဖြတ်တာဘယ်သူလဲမေးလူတိုင်းသိပါတယ်ဘယ်လိုဖြေမှာပဲတိုင်းပြည်ကသလသူဒီမိုကရေစီလမ်းကြောင်းကိုသွားဖို့တဲ့ဖြောင်းဖြောင်းတန်းတန်းလူငယ်တွေအားနဲ့မနဲ့ကြိုးစားနေရချင်ပါဒီအခြေအနေဖြစ်အောင်ပြတ်သွားတာဟာသူတို့ဆက်အနာဆင်းလိုက်တဲ့ဒီပျက်စီးမဲ့အခြေအနေကိုရောက်သွားတာပါဆိုပြည်ဖြတ်မီဒီယာဆိုတော့မီဒီယာတွေရပ်တူပြောမှမရှိတာအမှန်ပြောပါမယ်ကဲတရေမှမဆိုဘယ်သူမှနေလို့မရဘူးအကုန်လုံးပြန်ဆုပ်လူလခွင့်ရရမယ်မီဒီယာလူလခွင့်ရရမလားဆိုပြီးတော့ပြပအခြေစိုက်မီဒီယာတချို့ကမြန်မာနိုင်ငံတွင်းကိုပြန်ပြီးအခြေစိုက်ခဲ့တယ်ရှိတယ်အဲ့ဒါလည်းပဲအကုန်လုံးမောင်းထုတ်အကုန်လုံး like ဖန်တော့သူတို့ထွက်ပြေးရတယ်ဆိုတော့အများကြီးပါပဲဆိုမီဒီယာစစ်မှန်တဲ့မီဒီယာဗမ်လိုက်တဲ့မီဒီယာတိုင်းပြည်ထဲမှာရည်တည်လို့မရပါဘူးဆိုတော့သူတို့အပြင်ကိုထွက်ပြီးတော့သူတို့တွေ့ရမြင်လာသူတို့ရေးကြတယ်ပေါ့မီဒီယာတွေရေးသမျှအလုံးမှန်တယ်လို့တော့ကျွန်တော်ပြောလို့ပါဘူးဒါပေမဲ့စစ်ကောင်စီပြောသမျှတွေအလုံးမမှန်ပါဘူးနှစ်ဖက်လုံးမှာတော့ဒါဒီဘက်ကဖြစ်လာတဲ့အခါမှာတော့သူတို့ရည်ရည်နဲ့သူတို့ပြောကြတာဖြစ်ပါတယ်ဆိုတော့ဒီမီဒီယာတွေကိုတော့ဘာမှပြောစရာမရှိပါဘူးလွတ်လပ်တဲ့မီဒီယာမှမရှိရအဲဒီလိုလွတ်လပ်တဲ့မီဒီယာကိုရည်ရည်ချင်းပြင်တော့မှန်ရပြောမှာပေါ့စစ်ကောင်စီမကောက်တာလည်းပြောမယ်ဒီဘက်မကောက်တာလည်းပြောမယ်ခွင့်ပြုတယ်အဲ့လိုမျိုးသူတို့ကခွင့်ပြုထားတာဆိုတော့ဒါကတော့မဆက်ပါဘူးသူတို့ပြောတာလည်းပဲသိပ်ပြီးတော့မီဒီယာတွေကလည်း view ဆက်ကြလိမ့်မယ်မဟုတ်ဘူးလို့ထင်ပါတယ
်အဲဒီစစ်ကောင်စီဒီနေတိုင်းထုတ်ပြန်နေတဲ့ဒဲမှာပေါ့အခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေဟာဟိုအမေရိကန်ကပဲပါဝင်တရားအနောက်ကနေပါနေတရားပေါ့ပျောကပါတယ်လို့မျိုးပြောလာတာလည်းတွေ့ရပါတယ်တကယ်ပဲအမေရိကန်ပါနေပါလား
အမေရိကန်ကမြန်မာနိုင်ငံအရေးကိုပါဖို့နေတာသူ့မှာဒီမှာယူကရိန်းကိစ္စတော့ဘာဆက်လို့အောင်မှမသိဘူးပတ်စံမပင်ပေးဖို့အတွက်ကံကွက်မှုတွေရှိနေတယ်အစ္စရေးကိစ္စကိုသူကဦးစားပေးနေရတော့ကမ္ဘာမှာသူကအင်မတန်ခေါင်းဆောင်နေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာသူကဝင်ဆွတ်လိုက်ရင်တရုတ်နဲ့ထိတိုက်တွေ့ဦးမယ်တရုတ်နဲ့ကတော့ထိုင်ဝမ်ကိစ္စနဲ့ပတ်သက်ပြီးတော့နင်ဘက်ကစပြောနေကြတဲ့အချိန်မှာတနေရာမှာမီးစပ်ဖော်လိုက်တော့အမေရိကန်အယူမလျောင်းဖြစ်တော့မှာပေါ့တကမ္ဘာလုံးမှာရုရှားကောအရပ်အစိလေပိုင်းမှာကောဘယ်လိုမှအမေရိကန်ပါဝင်နေကြအကြောင်းမရှိပါဘူးဆိုတော့အမေရိကန်ကစောင်းငန်းပြောတာကတော့သိတယ်အတိအပြည့်မရှိဘူးထင်ပါတယ်ကျွန်တော်နားထောင်ကြည့်ပါရဲ့အဲ့ဒါဆိုတော့အင်ဒိုချိုင်းနာစစ်ပွဲကဘယ်လိုဖြစ်ခဲ့လဲအမေရိကန်ပဲအဲ့ဒီကိစ္စရောသတိဖြစ်သလိုလိုပါလို့ပြောတာတွေ့ရတာအချိန်မင်းမရှိပါဘူးအတကယ်တော့ပူဂျုံမူကြီးမင်းအောင်နိုင်ကတချိန်တုန်းကပေါ့လေလုံခဲ့တဲ့နှစ်သုံးလကရုရှားမီဒီယာတစ်ခုနဲ့ TV တစ်ခုနဲ့အင်တာဗျူးပေးပါတယ်အဲ့လိုပေးတော့ဆိုတာတရုတ်ကိုအပြစ်တင်တာအဲ့တော့ AA နဲ့တိုက်ပွဲအပြင်းထန်ဖြစ်နေတဲ့ကာလမျိုးဒီသူကသုံးချမ်းသူတွေပြောတယ်အဲ့တော့သုံးချမ်းသူတွေနောက်မှာနိုင်ငံသားအကူအညီတွေကပုံအော်ရရှိနေတဲ့အတွက်ကြောင့်ကျွန်တော်မနိုင်တာဖြစ်တယ်ဆိုပြောခဲ့တယ်အဲ့ဟာတရုတ်ကိုစောင့်ပြောတာပဲသူကတရုတ်လို့သာနာမည်မထုတ်ခဲ့တာလူတိုင်းကတာတရုတ်ကိုပြောတယ်ဆိုပြီးတော့လက်နဲ့တကားစားသူတို့ပြန်စားခဲ့တာတွေ့ပါတယ်ဆိုတော့သူတို့ကတရုတ်ကတရုတ်ကိုသာအပြစ်တင်နေတာပါတရုတ်ပါဝင်ပတ်သက်ခဲ့တဲ့ဒီကိစ္စကမြောက်ပြေးဆိုတာသူတို့သိတယ်ပေါ့လေသို့တော်လည်းပဲအခုကတရုတ်ကပဲသူတို့ကိုပြန်လေပြန်ဖြေပေးနိုင်မယ်လို့ဖြစ်တော့တရုတ်ဩဇာကိုဘယ်လိုမှမလုံဆန်နိုင်တော့တရုတ်ကိုခေါင်းနှိပ်ပြီးတော့အမေရိကန်ကိုဆုတ်ချပြီးပြောတယ်လို့ပဲယူသားသာစဉ်းစားမိပါတယ်ကျွန်တော်
ဟုတ်ကဲ့ပါဦးကျော်စံသားရှင်အခုလို့ဆွေးနွေးပေးရတဲ့ကျေးဇူးတင်ပါတယ်ရှင
်ကျေးဇူးပါညစဉ်ကျေးဇူ
းတွေ့မြင်လာတဲ့မြန်မာစစ်ပွဲပဋိပက္ခတွေနိုင်ငံရေးရာဖြစ်ရှင်းနိုင်မယ့်အလားအလာကိုဦးကျော်စံသားနဲ့မမြတ်သစဉ်အောင်တို့ဆွေးနွေးသုံးသပ်ခဲ့ကြတာပါအခုတော့လူငယ်မျိုးဆက်သစ်တွေအတွက်ဂျန်စီကဏ္ဍပါဂျပန်မှာအလုပ်သွားလုပ်ချင်တဲ့လူငယ်တွေအတွက်ပြောပြထားပါတယ်မြန်မာလူငယ်တွေစိတ်ဝင်စားမှုအများဆုံးဖြစ်သွားရောက်အလုပ်လုပ်ကင်နေတဲ့ဂျပန်နိုင်ငံကအလုပ်ရဖို့အတွက်ပြင်ဆင်သင့်တဲ့အကြောင်းအရာတွေကိုမက်ခင်လီကဆယ်စုနှစ်တစ်ခုကြာအတွေ့အကြုံရှိတဲ့ဂျပန်စာသင်ဆရာမတူနဲ့ဆက်သွယ်ပြီးမေးမြန်းထားတာကိုဒုတိယပိုင်းဖြစ်ပြောပြထားပါတယ်ခင်ဗျာ
Hey ဂျန်စီတို့တက်ချင်ရောက်ပြီနော်ဒီဒီဘက်မှာတော့ပြီးခဲ့တဲ့ဘက်ကပြောထားခဲ့တဲ့ဂျပန်မှာအလုပ်သွားလုပ်မယ်ဆိုလို့ရှိရင်ဘာတွေလုပ်ရလဲဆိုတဲ့အကြောင်းပြောရမယ်ဂျပန်မှာအလုပ်သွားလုပ်ဖို့အတွက်အချိန်ဘယ်လောက်ပေးရမလဲအင်တာဗျူးအတွက်ဘာတွေပြင်ဆင်ရမလဲပြီးသွားလို့ရှိရင်ငွေကြေးဘယ်လောက်ကုန်ကြမလဲဆိုတဲ့အကြောင်းလေးကိုဝိုင်းရင်ဂျပန်ဆီယာမားကသူ့ရဲ့အတွေ့အကြုံလေးနဲ့ရှင်းပြီးပြောပြပေးပါမယ်ဒါပေမဲ့ဒီဒီဘက်မှာလည်းသူ့ရဲ့ရုံနဲ့အတန်ကိုလုံခြုံရေးအတွက်ချက်ထားမယ်နော်
အချင်းငါကျတော့လေဒီလေဗယ်တစ်ခုကိုအချမ်းချင်းလေးလနဲ့ငါးလကြာဖြစ်တဲ့အတွက်ကြောင့်မို့လို့ဒီလေဗယ်တစ်ခုစာဆိုလို့ရှိရင်တော့ဆယ်လနေနေကုန်နေပေါ့နော်ဒီစကေးဝါကမှာဆိုလို့ရှိရင်တော့အနည်းဆုံးလက်မှတ်စုံတာကတနေ့လောက်နေမှာဆုံနိုင်တယ်ဒါလည်းသူတို့စတဲ့အချင်းနဲ့အတန်းပြီးသွားတဲ့အချင်းမှာဆောင်းမွေးရှိတဲ့လနဲ့ကိုက်နေတဲ့ဒီဖောင်တွေလည်းယူလို့ရတယ်ပေါ့ဟိုအဲ့လိုမျိုးက
อินาเมเมเมียนอองเนาะดิตะเน่เนี่ยตะเน่คွဲจ้ามาถั่วอ่ะနိုင်เลยရှင်အဲအဲ့ဒါလည်းမြန်နေသူပေါ့เนาะဟိုတချို့ကြတော့လည်းတနှစ်ခွဲနေမှာအင်တာဗျူးအောင်မယ်ဆိုရင်ဒီနှစ်နှစ်လောက်နေမှာထွက်ရအောင်မျိုးလည်းရှိရရှင်ဒီမှာမလို့လို့ဖို့ကပြင်ဆင်ရတဲ့အဆင့်တွေလည်းများတယ်လို့ကုန်ကြစည်းကလည်းမတက်တာလားပါဘူး အာကုန်ကြစည်းရေးကကြတော့ထရိနင်းဗီဇာကဒီဒေါ်လာ1500ပလပ်အာနိုင်ငံတော်ကိုဟိုဆောင်ရတဲ့အခွန်900ကိုင်းနှုန်းဆိုတာရှိတယ်အာစကေးဘော်ကကြတော့ဒီဒေါ်လာ1500ပလပ်အာအခွန်900ကိုင်းနှုန်းပေါ့နော်ဟိုအဲ့ဒါအေဂျင်စီကိုပဲပေးရတဲ့ဝန်ဆောင်ကတွေပါဒီဗီဇာကြီးကကြတော့တောင်းကနံပဲတိတ်ပြီးတော့မများဘူးအာဆောင်ပွဲကြီးကြတော့ဟို GFT ဆိုရင်US ဒေါ်လာ20ဒေါ်လာအာ
GLPD ဆိုရင်တော့အန်5အန်4အန်3တွေပေါ့ဟိုအဲ့အတွက်ကတော့၄တောင်းဝဲချက်ပဲကြတဲ့နဲ့ဟိုကျွမ်းညင်လက်မှတ်တွေကတခုကိုသိန်းဝန်းကျင်သိန်းကျော်ပေါ့ဟိုတခြားတော့သူတို့ဒီကုန်ကြစည်လေးတွေပါရှိမလဲဆိုရင်တော့သင်တန်းလေးတွေရှိမှာပေါ့နော် ဟိုကျန်တာကတော့ဒီစကားပြန်ဝင်ပေးတာဖြစ်တဲ့အတွက်ကြောင့်မလို့လေကိုကိုယ်တိုင်ကဟိုတိတ်ပြီးတော့မပြောနိုင်ဘူးဆိုရင်လည်းတိတ်ပြီးတော့ပြဿနာမရှိဘူးရှင်ဒီပြောနိုင်ရင်တော့ပို့ပြီးကောင်းတာပေါ့နော်ဒီစကေးဘော်ကမာကကြတော့စကားပြန်မပါကြတော့တာများတယ်အာသူကဒီလောက်ရတာကလည်းစားတောက်ဆိုင်လို့အလုံးမျိုးကိုလောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့ကိုကိုကိုမိတ်ဆက်တာကနေဟိုအဆအဆုံးပေါ့နော်အင်တာဗျူး the work visa so in no ho long wa ko ko lain pyo nai ma le sin ji me
interview lo kho le lu twi sit sei mu ma le ba ri pyin sin tha ya ma le so ra ko tu wa pyo pya tha de
adhika ga le di interview ma a pyong ga a ye ji de ho a myae dan le pyo ya de di a pyong ne phie ko le ho naw de khu wa ja lo ko 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 mai sat da so lo shin yin le ho mya do a phyin le myama ka le ri ya sa che chin ya de ho tu mya ye bi da ho ma che ya da po bi a tan ne pong san myo bo le ho a lo mo ho ba ne ko ye a shi i dai mo ho naw de khu wa do tet jwa mu bo no da ro be lo ngan kwe ma ma so ho lo at me lo lo tin ne ho tet tet jwa jwa shi ya me pyong pyong shwin shwin shi ya me bo no
di lo lu yo a chin yo sai thout tha ya da ri ko ka mi si bu ne aung myin mu a twet ba ri ko pyin sin tin ne so de ဆောင်ရရှောင်းနေကိုပြပြထားပါတယ
်။တောဖို့အတွက်ဆိုရင်အခုလိုမျိုးနှစ်ချီပြီးတော့အချိန်ပေးရတာရှိတယ်။ဒီကုန်ကျစရိတ်ဆိုရင်လည်းဒေါ်လာနဲ့ပေးရတော့ဟိုမြန်မာငွေနဲ့ကျတော့အများကြီးဖြစ်သွားပြီလေ။ဟိုဒါပေမဲ့နိုင်ငံခြားမှာအလုံးသွားလုပ်တယ်ဆိုတဲ့ဟာဟိုစီးပွားရေးလုပ်တယ်လို့မျိုးဟိုအရှုံးအမြတ်တွက်ပြီးတော့ဘောနဘလောက်ကြမယ်ဟိုပတ်စံဘလောက်ကုန်မယ်ပြီးရင်ဒီဂျပန်နိုင်ငံကိုရောက်သွားပြီးရင်လစာဘလောက်နဲ့အိမ်ကိုဘလောက်ပြန်ပို့နိုင်မယ်ဆိုတဲ့ဟာမျိုးတွေရတယ်။ဟိုတော်တော်လေးပြုပြင်ဖို့လိုအပ်တယ်လို့တော့ထင်တာပေါ့နော်။ဟိုဒါဒီကယ်ရီယာတစ်ခုဖြစ်တယ်ကိုရဲ့အတ္တမွေးဝမ်းကြောင်းလို့ဖို့အတွက်လမ်းကြောင်းတစ်ခုပေါ်ကိုသွားနေတဲ့ဟာဖြစ်တယ်ဆိုတော့လေဒါလေးကိုစဉ်းစားပြီးတော့မှလုပ်ဆွေးခြင်းနဲ့ပေါ့နော်နောက်တစ်ခုကတော့လေဒီစီကံဥပဒေပိုင်းမဲ့ဟို तू ကဒီဗီဇာအတီးတီးမှာတက်ဆိုင်ရာစီကံဥပဒေတွေရှိတယ်ဟိုကိုရဲ့မြန်မာနိုင်ငံသားတယောက်အနေနဲ့ဟိုဂျပန်နိုင်ငံကိုရောက်သွားပြီးတော့မှဥပဒေကိုမလိုက်နိုင်ဘူးဆိုလို့ရှိရင်ဒီအရှက်ရစေမယ့်ဟာမျိုးတွေဖြစ်တာမျိုးတွေသူ့ရဲ့စီကံပေါင်းအတွင်းမှာကိုရဲ့အလုပ်တောင်းဝန်လဲခြေပုံတလို့ဒီကိုရဲ့ရပိုင်ခွင့်ကိုလဲကောင်းကောင်းပြောတတ်ဆိုတတ်တဲ့သူတွေဖြစ်စေချင်တယ်ပေါ့နော
်ဂျန်စီတို့ရေဒီတစ်ပတ်တော့ဒီလောက်ပဲเนาะနောက်တစ်ပတ်ဒီကြားလို့ရှိရင်လဲဂျန်စီတွေအတွက်စိတ်ဝင်စားဖို့ရာကောင်းလို့ရရာအစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားမှာမို့လို့ဆက်ဆက်စောင့်ကြည့်ဖို့မမီးနဲ့เนาะတတ
ဂျပန်မှာအလုပ်ရဖို့ပြင်ဆင်နေတာတွေကိုမက်ခင်လေးပဲပြောပြခဲ့တာပါအခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ 2024 Paris Olympic ပြိုင်ပွဲမှာ Russia နဲ့ Belarus နိုင်ငံကအားကစားသမားတွေကိုဝင်ခွင့်ပေးမပေးနိုင်ငံတကာ Olympic Committee ဘက်ကဆုံးဖြတ်လိုက်ပါပြီ2024 Copa America ဖလားဘောလုံးပွဲအုပ်စုပွဲစဉ်တွေကတော့မဲနှဲ့လိုက်ပါပြီနောက် The Masters ကောက်သီးချန်ပီယံ John Ram ကတော့ PGA ကောက်သီးပြိုင်ပွဲကနေ LIV ကောက်သီးပြိုင်ပွဲဘက်ကိုပြောင်းဖို့ဆုံးဖြတ်လိုက်ပါပြီဒီလိုသတင်းတွေကိုကိုရနိုင်စုစည်းတင်ဆက်ပေးထားတာအနားယူရင်တဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါကျွန်တော်ရနိုင်ပါ FIO ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြည်ထောင်နိုင်ငံ Paris မြို့မှာကျင်းပ2024 Paris Olympic ပြိုင်ပွဲမှာ Russia နဲ့ Belarus နိုင်ငံတွေကကစားသမားတွေကိုသူတို့ရဲ့သက်ဆိုင်ရာနိုင်ငံတွေကိုကိုယ်စားပြုပြီးတော့မဟုတ်ပဲဝင်ပြိုင်ခွင့်ပေးသွားမှာဖြစ်တယ်လို့နိုင်ငံတကာ Olympic Committee ကဒီဇင်ဘာ10ရက်နေ့မှာပြောလိုက်ပါတယ
် First of allWhat is maybe most important is has changed that
ပရမဦးဆုံးအနေနဲ့ပြောချင်တာကတော့ရုရှားနဲ့ Belarus နိုင်ငံကလက်မှတ်ကိုင်ဆောင်ထားတဲ့အားကစားသမားတွေက Olympic နဲ့နိုင်ငံတကာပြိုင်ပွဲတွေဝင်ပြိုင်ခွင့်ရမှာဖြစ်ပါတယ်။ဒါကိုတခြားအားကစားနည်းတွေမှာလည်းနေတိုင်းလူလူတွေ့နေရတာပါ။အထူးသဖြင့်တင်းနစ်ပြိုင်ပွဲတွေမှာအထင်ရှားဆုံးတွေ့နိုင်ပြီးဆက်ဘင်းပြိုင်ပွဲတွေနဲ့တချို့သပွဲတင်တင်းနစ်ပြိုင်ပွဲ၊ရေကဲပြင်ဟော်ကီ၊ဘောလုံးနဲ့အမေရိကန်ဥရောပနဲ့တခြားတိုက်တွေကဘောလုံးပွဲတွေမှာလည်းတွေ့နိုင်ပါတယ်
။ဒါပေမဲ့ယူကရိန်းကျူးကျော်စစ်ကိုတက်ကြွစွာထောက်ခံတဲ့သူဒါမှမဟုတ်တနည်းနည်းနဲ့ပံ့ပိုးကူညီတဲ့ကစားသမားတွေကိုတော့ဝင်ဝင်ပေးမှာမဟုတ်ဘူးလို့ IOC ကပြောပါတယ်။ပြီးခဲ့တဲ့2022ကရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ပြီးတဲ့နောက်ရုရှားနဲ့ဘယ်လာရုစ်နိုင်ငံကကစားသမားတွေကိုအစောပိုင်းမှာနိုင်ငံတကာပြိုင်ပွဲတွေကနေပိတ်ပင်ခဲ့တာပါ။နောက်ပိုင်းမှာတော့တဖြည်းဖြည်းချင်းနိုင်ငံကိုစားပြုပြီးတော့မဟုတ်ဘဲနဲ့တီးခြားပြန်ပြီးတော့ဝင်ခွင့်ပေးလာတာဖြစ်ပါတယ်။ဒါပေမဲ့လည်းသူတို့အနေနဲ့တူးချင်းပြိုင်ပွဲတွေမှာသာဝင်ပြိုင်ခွင့်ရမှာဖြစ်ပြီးတော့အသင်းလိုက်ပြိုင်ပွဲတွေမှာတော့ဝင်ပြိုင်ခွင့်ရမှာမဟုတ်ဘူးလို့ပြောပါတယ်။အခုလို IOC ဘက်ကဒီရုရှားနဲ့ဘယ်လာရုစ်ကစားသမားတွေကိုနိုင်ငံကိုစားပြုပြီးတော့မဟုတ်ဘဲဝင်ပြိုင်ခွင့်ပေးလိုက်ပေမဲ့လည်းကမ္ဘာပြေးခုံပြအဖွဲ့ချုပ်ကတော့ရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုပြေးခုံပြပြိုင်ပွဲတွေမှာတော့ဝင်ခွင့်ပေးမှာမဟုတ်ဘူးလို့ကမ္ဘာပြေးခုံပြအဖွဲ့ချုပ်ဥက္ကဋ္ဌ Sebastian Coe ကပြောပါတယ
် No you may well see some neutral athletes from Russia and Belarus in
Paris Olympic မှာရုရှားနဲ့ဘယ်လာရုစ်ကကစားသမားတွေကိုသူတို့နိုင်ငံတွေကိုကိုယ်စားမပြုဘဲကြားနေနိုင်ငံကကစားသမားအဖြစ်နဲ့တွေ့ကောင်တွေ့ရမှာပေါ့ဒါပေမဲ့ပြေးခုံပြပြိုင်ပွဲမှာတော့ပါဝင်မှာမဟုတ်ပါဘူးကျွန်တော်တို့ပြေးခုံပြအားကစားဘိုင်းကယက်တီချက်ကတော့ဘာမှအပြောင်းလဲမရှိပါဘူးကျွန်တော်အနေနဲ့ဘာမှထပ်ဖြည့်ဆွတ်ပြောစရာမရှိပါဘူးအမှုဆောင်ဘုတ်အဖွဲ့ထောက်ခံခြင်းနဲ့ကမ္ဘာပြေးကုန်ပြေကောင်စီကဒီဆုံးဖြတ်ချက်ကိုချခဲ့တာဖြစ်ပြီးနိုင်ငံတကာပြိုင်ပွဲတစ်ခုမှကျင်သုံးခဲ့တာပါဒါကိုကမ္ဘာပြေးကုန်ပြေတန်ဝိုင်းကလည်းအလုံးကြီးပါထောက်ခံခဲ့ကြတာပ
ါအခုချိန်ထိ Paris Olympic ပြိုင်ပွဲကိုပြိုင်ခွင့်ရတဲ့အားကစားသမား4600ရှိပြီးတော့အဲ့ဒီထဲမှာတော့ရုရှားနိုင်ငံက6ယောက်နဲ့ Belarus နိုင်ငံက3ယောက်ပါဝင်တာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းလေးပတ်မှာတော့2024 Copa America ဖလားဘောလုံးပွဲအုပ်စုပွဲစဉ်လေးကိုပြီးခဲ့တဲ့ချာတာဗရီနေကမဲနိုင်လိုက်ပါတယ်။အုပ်စု A မှာတော့လက်ရှိချန်ပီယံအာဂျင်တီးနားကချီလီ၊ပီရူအပြင်ကနေဒါနဲ့ထရီနီဒက်တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့တုပ်စုတဲ့ချပြီးတော့အုပ်စု B မှာတော့မက္ကဆီကို၊အီကွေဒေါ၊ဗင်နီဇွဲလားနဲ့ဂျမေကာတို့ပါဝင်မှာဖြစ်ပါတယ်။အုပ်စု C မှာတော့အိရှန်အမေရိကန်အသင်းကအူရုဂွေး၊ပနားမား၊ဘိုလီးဗီးယားတို့နဲ့တုပ်စုတဲ့ချပြီးတော့အုပ်စုဒီမှာတော့နာမည်ကြီးဘရာဇီးလ်ကကိုလံဘီယာပါရာဂွေးတို့အပြင်ကော့စတာရီကာနဲ့ဟွန်ဒူရက်စ်တို့ခြေစစ်ပွဲအောင်တဲ့အသင်းနဲ့ကစားမှာဖြစ်ပါတယ်။ပြိုင်ပွဲဖွင့်ပွဲကတော့အမေရိကန်အရှေ့ဘက်ချမ်းကဒီဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာဇွန်လ20ရက်နေ့မှာကစားမှာဖြစ်ပြီးတော့လက်ရှိချန်ပီယံအာဂျင်တီးနားအသင်းကကနေဒါဒါမှမဟုတ်ထရီနီဒက်တို့နှစ်သင်းနဲ့ကခြေစစ်ပွဲအောင်တဲ့အသင်းနဲ့အဖွင့်ပွဲကစားမှာဖြစ်ပါတယ်ခင်ဗျာ။တောင်အမေရိကဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုကိုဆက်ရရင်တော့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌအက်ဒနာဒိုရိုဒရီဂက်စ်ကိုယာရုတောင်ဝန်တွေကနေဖယ်ရှားလိုက်တယ်လို့ Rio de Janeiro မြို့မှာရှိတဲ့ပြည်내တရားရုံးကပြီးခဲ့တဲ့ခြားသပတေးနေ့ကပြောလိုက်ပါတယ်။ဒါပြင်2022ခုနှစ်ကသူ့ကိုဥက္ကဋ္ဌဖြစ်တဲ့ရွေးကောက်တင်မြှောက်ခဲ့တဲ့ဘရာဇီးလ်ဘောလုံးဖွဲ့ချုပ်ရဲ့ညီလာခံကိုလည်းဖြတ်သိမ်းပြီးတော့အားသာတရားမျှတမှုဆိုင်ရာအထက်တရားရုံးဥက္ကဋ္ဌ Jose Paredes ကိုယာယီဥက္ကဋ္ဌဖြစ်တဲ့ခန့်လိုက်တယ်လို့ပြောပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်အရယာယီဥက္ကဋ္ဌအနေနဲ့ရက်ပေါင်း30အထွန်းမှာရီဂိုဝတ်တစ်ကိုကျင်းပဖို့တောင်းဝန်ရှိတယ်လို့လည်းပြောပါရယ်။ဖျားယုံဘကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာဘရာဇီးလ်ဘောလုံးဖွဲ့ချုပ်ကတော့သိရှိကြောင်းနဲ့ဒီပေါ်မှာလိုအပ်တဲ့တိမ်ပြန်ဆောင်ရွက်မှုတွေလုပ်သွားဖို့အတွက်စဉ်းစားသုံးသပ်နေတယ်လို့လည်းပြောလိုက်ပါရယ်ခင်ဗျာ။ဒ ဒီဘက်ပရီးမီယာလိဂ်ဘောလုံးပွဲတွေဘက်မှာတော့လီဗာပူးတင်းကခရစ်စတိုပယ်လစ်ကို၂ဂိုးတိုးနဲ့နိုင်ပြီးတော့အာဆနယ်ကအက်စတန်ဗီလာကို၂ဂိုးကြီးနဲ့ရှုံးသွားလို့လီဗာပူးကဇယားထိပ်ကိုတက်ပြီးတော့အာဆနယ်ကဒုတိယနေရာကိုရောက်သွားပါတယ်။အက်စတန်ဗီလာကတော့အာဆနယ်ကိုဒီဘက်မှာနိုင်လိုက်လို့မန်စီးတီးနဲ့အာဆနယ်အသင်းကြီးနှစ်သင်းကိုနှစ်ပတ်သက်တိုက်နိုင်ပြီးတော့တတိယနေရာမှာရှိနေပါတယ်။ဒီဘက်မှာစပေါ့စ်ကလည်းညူကာဆယ်ကို၄ဂိုးတိုးနဲ့နိုင်သလိုမန်စီးတီးကလည်းလူတန်တောင်းကိုနောက်ကနေအသေးအတန်ကစားပြီးတော့၂ဂိုးတိုးနဲ့ကတ်နိုင်လို့ပြီးခဲ့တဲ့၄-၅ပွဲမှာနိုင်ပွဲပျောက်နေတဲ့ Spurs နဲ့ Man City တို့နိုင်ပွဲပျောက်တာကိုအဆုံးသတ်နိုင်လိုက်ပါတယ်။ဒီတစ်ပတ်မှာ Man U ကဘုံမောက်ကိုအိမ်ပွဲမှာ၃ဂိုးကိုမရှိနဲ့ရှုံးပြီးတော့ Chelsea ကလည်း Everton ကို၂ဂိုးကိုမရှိနဲ့ရှုံးသွားပါတယ်။ Man U နီးပြတန်ဟာကတော့ပြီးခဲ့တဲ့ပွဲမှာ Chelsea ကိုနိုင်ပြီးဒီတစ်ပတ်မှာဘုံမောက်ကိုပြန်ရှုံးတဲ့အသင်းရဲ့ခြေစွမ်းမတည်ငြိမ်တဲ့အပေါ်မှာစိတ်ပြက်မိရဲဆိုပြီးတော့ပြောပါတယ်။ဒီတစ်ပတ်မှာ Liverpool နဲ့ Palace ပွဲမှာ Liverpool တိုက်စစ်မှု Salah ဟာ Liverpool အတွက်ဂိုး200မြောက်ကိုထိမ့်နိုင်ခဲ့ပါတယ်။ဒါကြောင့်သူဟာလီဗာပူးအတွက်ဂိုး200နဲ့အထက်သွင်းနိုင်တဲ့တတိယမြောက်ကစားသမားလည်းဖြစ်လာခဲ့ပါတယ်
။ Really really special. Really happy for him. Now that's off.
လီဗာပူးပြ Jurgen Klopp ကတော့ Salah ဟာတကယ်ကိုထူးချွန်တဲ့ကစားသမားတစ်ဦးဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်ခင်ဗျာ။ Premier League ဘက်ကနောက်ထပ်သတင်းတစ်ခုကတော့ Everton ကသူတို့ကို Premier League မှာအမှတ်လျှော့ပြီးတော့ဒဏ်ရိုက်ထားတဲ့ပတ်သက်ပြီးတော့အယူခံဝင်လိုက်ပါပြီ။ကလပ်အသင်းတွေလိုက်လာမယ်ဘန်နာငွေကြီးဆိုင်ရာစီးမင်းတွေကိုချိုးဖောက်တယ်ဆိုပြီးတော့ပရီးမီးယားလိဂ်ဘက်ကအေဗာတန်ကိုဒီနေ့ဘောလုံးရာသီမှာ7မှတ်ရှော့ထားတာဖြစ်ပါတယ်။ဒါကိုအေဗာတန်ဘက်ကမချေနှက်လို့ပရီးမီးယားလိဂ်ရဲ့တရားခုံရုံးအဖွဲ့ဥက္ကဋ္ဌကိုအယူခံဝင်လိုက်တယ်ဆိုပြီးတော့ဒလင်းလာနေမှာပြောလိုက်ပါတယ်ခင်ဗျာ။ဘောဒီတိုင်ပွဲပတ်မှာတော့ပြီးခဲ့တဲ့ဒမတ်စတစ်ခလားကောက်ကြီးတိုင်ပွဲမှာဘူဆွဲခဲ့တဲ့စပိန်နိုင်ငံသားဂျွန်ရမ်ဟာPDA ကောက်တီးပြိုင်ပွဲကနေပြီးတော့ပတ်စံပို့ရတဲ့ LIV ကောက်တီးပြိုင်ပွဲတွေကိုဝင်ပြိုင်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် I think the number one thing I learned is that I love the game of golf
ပထမဆုံးတစ်ခုကတော့ကျွန်တော်အနေနဲ့ကောက်တီးကစားနည်းကိုကြိုက်တယ်ကောက်တီးကစားနည်းကိုလည်းအောင်မြင်စေခြင်းတယ်ဒုတိယတစ်ချက်အနေနဲ့ကတော့လူတစ်ယောက်ကတစ်ခုခုကိုရွေးချယ်ဆုံးဖြတ်ရတော့မယ်ဆိုရင်သူ့အတွက်သူ့မိသားစုအတွက်အကောင်းဆုံးကိုပဲရွေးချယ်ဆုံးဖြတ်ရမှာဖြစ်ပါတယ်ဒါကရိုးလေးပါပဲ
အခုလို John Ram LIV ကောက်တီးပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တဲ့အတွက်သူဟာ PDA ပြိုင်ပွဲတွေကနေ LIV ကောက်တီးပြိုင်ပွဲတွေကိုပြောင်းကစားတဲ့နာမည်ကြီးကစားသမားတွေကတယောက်လည်းဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်တုန်းကတော့ Australia က Cameron Smith ဟာ Brisbane Open ကောက်တီးပြိုင်ပွဲမှာဘိုးဆွဲပြီးတဲ့နောက် LIV ကောက်တီးပြိုင်ပွဲတွေကိုဝင်ပြိုင်ဖို့ဆုံးဖြတ်ခဲ့ပါတယ်။အခုလည်း John Ram ကဝင်ပြိုင်ဖို့ဆုံးဖြတ်လိုက်တာကြောင့်သူဟာတစ်နှစ်ကိုအနည်းဆုံး American Dollar တန်း300လောက်ရနိုင်တယ်လို့မီဒီယာတချို့ကဖော်ပြနေပြီးတော့အချို့မီဒီယာတွေကဆိုရင်တန်း600နီးနီးလောက်ထိရနိုင်တယ်ဆိုပြီးတော့ပြောနေကြပါတယ်ခင်ဗျာ
ကိုယ်နိုင်ပြောပြတဲ့အားကစားကဏ္ဍကိုကြည့်ရှုခဲ့ရလို့အားလုံးအနာရကြားခဲ့ကြမယ်လို့မျှော်လင့်ပါတယ်အခုလိုပတ်စင်ကဏ္ဍတွေပြီးမှာတော့ VO American တဲ့ရဲ့ဘောလုံးညစီစဉ်တွေအဆုံးမသက်ခင်ထိတ်တန်းရောက်တဲ့အချင်းချက်ကိုမက်ခင်လေးပြောပြပေးပါဦးခင်ဗျာ
ကစားမြောက်ပိုင်းဟာမက်စ်သွေးကြွအဖွဲ့ကိုခြေမုံးနဲ့စစ်စင်ရေးအတွင်မှာတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲကြေညာထားပါဗျ။ဒါအပြင်ဂါဇာမှာရှိတဲ့ပြည်မှတ် 250 ကျော်ကိုလည်းတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါဗျ။အောက်တိုဘာလတုန်းကဟာမက်စ်တွေရဲ့တိုက်ခိုက်မှုမှာဒဇာကန်အဖြစ်ဖမ်းဆီးခေါ်ဆောင်ခံခဲ့ရတဲ့သူ2ဦးရဲ့ရုပ်အလောင်းတွေကိုဂါဇာမှာလုပ်တဲ့စစ်စင်ရေးတွေအတွင်မှာအစ္စရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါသေးတယ်။စစ်အာဏာရှင်စနစ်အဆုံးသက်ရေးအတွက်စစ်ကောင်စီရဲ့တပ်စခန်းတွေကိုဆက်လက်တိုက်ခိုက်သွားမယ်လို့ရှမ်းမြောက်ညီနောင်မဟာမိတ်အဖွဲ့ကမနေ့ဒီဇင်ဘာ12ရက်နေ့က Telegram လူမှုကွန်ရက်မှာကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းကလက်နက်ကင်ပြည်ပခါတွေနဲ့ပတ်သက်လို့ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေမှာအပြုသဘောဆောင်တဲ့ရလဒ်တွေရှိခဲ့တယ်လို့ငြိမ်းချမ်းရေးအတွက်အဆုံးထိဆောင်ရွက်ပေးသွားမယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူက၂ရက်ဆက်တိုက်ထုတ်ဖော်ပြောဆိုလို့အပြီးမှာအခုလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်တွေထွက်လာတာလည်းဖြစ်ပါတယ်။ညီနောင်မဟာမိတ်အဖွဲ့တွေကတော့လက်တလောထွက်ပေါ်နေတဲ့သတင်းတွေကြောင့်မြန်မာပြည်သူလူထုအနေနဲ့စိုးရိမ်ပူပန်မှုမရှိစေခြင်းကြောင့်မြန်မာပြည်သူလူထုမျှော်လင့်တောင်းတနေတဲ့နိုင်ငံကြီးရည်မှန်းချက်တွေကိုဘယ်တော့မှလစ်လျူရှုသွားမှာမဟုတ်တဲ့အပြင်နောက်ပြန်လှည့်သွားမှာမဟုတ်ဘူးလို့ကြေညာချက်ထဲမှာထုတ်ပြန်ထားပါတယ်။ထိုင်းမြန်မာနယ်စပ်အနီးကချနပူရီပြည်တဲ့အနောက်ဘက်အချက်မှာစိတ်ကြွဆေးပြားတွေစံချိန်တင်ဖမ်းမိတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မနေ့ကစစ်ဆေးဂိတ်မှာရပ်ထားတဲ့6ဘိန်းထရက်ကားတစ်စီးပေါ်မှာအိတ်တွေနဲ့ဖွက်ပြီးတည်ဆောင်လာတဲ့ဆေးပြားတန်း90ကိုတာဝန်ရှိသူတွေကတွေ့ရှိခဲ့တာပါ။ဒီကုန်တင်ကားတွေပေါ်မှာလိုက်ပါလာတဲ့အမျိုးသားတူနဲ့အမျိုးသမီးတူကိုလည်းဖမ်းဆီးထားပါသေးတယ်ရှင်။
ကျေးဇူးပါမခင်လေးရေအခုလိုသတင်းအချင်းချုပ်ပြီးမှာတော့ VOA American တန်ရဲ့ပေါ်ရုညအစီအစဉ်လေးဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကကိုစံကျော်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ David Greenberg နဲ့ Joanna Cummings တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမြမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းလေးအိတ်ဆက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice